Welcome to the Voice of America in Burmese.
မင်္ဂလာရှိရမနေ့ခင်းကိုသောရရှင်နေပိုင်ဆိုင်နေကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/50တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်ကိုအထီးကျန်သွားအောင်လှုပ်ဆောင်ဖို့ပြည်ထောင်စုညီလာခံမှာသမ္မတထရန့်ကပြောကြားခဲ့ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အေးအမည်စင်းတင်သက်ခံထားသူကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကြောင့်အငြင်းပွားမှုတွေကြီးထွားလာနေပါတယ်။ရခိုင်အေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးဌာနကစုံစမ်းပြုစုထားတဲ့အစီအခံစာထုတ်ပေါ်လာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်အောင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာအပေါ်လူအခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ကြပါတယ်
။ What we don't understand is why the report doesn't go on to say what should be done about it. Normally this kind of report would do
what HRW အဖွဲ့တာဝန်ရှိသူတူဖြစ်တဲ့ Brad Adams ပြောကြားသွားတာပါ။သတင်းနဲ့ပြီးမှနားဆင်ရဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်နဲ့ဇက်ကိုဖျက်ပြေးခုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကျန်းမာရေးဆိုင်ရာအကူအညီတွေတိုးမြှင့်ပေးနေတယ်လို့ IOM အဖွဲ့ကပြောကြားလိုက်တဲ့သတင်းနဲ့အတူကြားပြရွေးကောက်ပွဲနီးလာချိန်မှာနိုင်ငံရေးပါတီတွေဘလို့ပြင်ဆင်မှုရှိပါသလဲ။တခါတံမိုးကျနေတဲ့မြန်မာငွေကြေးနဲ့ပတ်သက်ပြီးတော့ဘလို့ရက်ခတ်မှုတွေရှိသလဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ပြပေးဥမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်အောင်လွင်တို့ပြောပြပြအောင်ဗျာ
။အီရန်နိုင်ငံကကျူးကျော်ရန်စမှုတွေပြုလုပ်နေသည်မြကာလပတ်လုံးအီရန်အစိုးရကိုအထူးကြံသွားအောင်လှုံ့ဆော်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုလသမဂ္ဂအထွေထွေညီလာခံမှာအင်္ဂါနေ့ကပြောကြားတဲ့မင်းငုံအတွင်ထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်အီရန်ကောင်းဆောင်တွေဟာမတည်ငြိမ်မှုတွေတေးချင်းတရားတွေနဲ့ဖျက်ဆီးမှုတွေဖြစ်ပေါ်လာအောင်မျိုးစေ့ချပေးနေတယ်လို့ဆိုပါတယ်။အီရန်ခေါင်းဆောင်တွေဟာအိန္ဒိယနိုင်ငံတွေနေဆက်စီးမြင်နေတဲ့အချုပ်အခြာပိုင်ဆိုင်မှုတွေကိုလေးစားသမှုမပြုကြောင်းဒါအပြင်အီရန်ခေါင်းဆောင်တွေဟာတိုင်းပြည်ရဲ့တရားစတာတွေနဲ့သူတို့ကိုသူတို့ကြီးပွားချမ်းသာအောင်လှုပ်ဆောင်ပြီးအရှိလေပိုင်းနဲ့တခြားဒေသတွေမှာမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နေကြကြောင်းလည်းသမ္မတထရန့်ကပြောပါတယ်။သမ္မတအိုဘားမားလက်ထက်2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာအီရန်နျူကလ িয়ার သဘောတူညီချက်ဟာလည်းအီရန်ခေါင်းဆောင်တွေအတွက်အကျိုးဖြစ်ထွန်းစေတဲ့သဘောတူညီချက်သာဖြစ်ပြီးအီရန်ရဲ့နောက်ဆက်တွဲအဲ့ဒီရဲ့နောက်ဆက်တွဲအဖြစ်အီရန်ဟာစစ်အုံစည်းကို၄၀ခန့်လုံးတိုးမြင့်ပြီးတဲ့နောက်ဆီးရီးယားနဲ့ယီမင်နိုင်ငံတွေကအကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့နေတယ်လို့ဆိုပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်အစိုးရကနှုတ်ထွက်ခဲ့ပြီးဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်ကြောင့်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်ရုပ်သိမ်းခဲ့ပေမဲ့သူအစိုးရကတော့ပြီးခဲ့တဲ့လကစပြီးနျူကလ িয়ার နဲ့သက်ဆိုင်တဲ့ပြင်ထန်တဲ့အရေးယူမှုတွေကိုအီရန်အပေါ်ချမှတ်ခဲ့ကြောင်းလာမယ့်နိုဝင်ဘာလ5ရက်နောက်ပိုင်းမှာလည်းအရေးယူမှုအစ်စ်တွေကိုထပ်မံချမှတ်သွားမှာဖြစ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။
အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးဖြစ်သမ္မတကထောက်ခံပြီးတော့အမည်စင်းတင်သွင်းခံထားရတဲ့တရားသူကြီး Brett Kavanaugh နဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်အမတ်တွေကြားမှာအပြင်းထန်တင်းမာမှုတွေရှိနေပါတယ်။တရားသူကြီး Kavanaugh ဆယ်ကျော်သက်ဘဝကလိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေရှိလာခဲ့ပြီးတော့ဒီမနေ့ပြန်ကြားလို့ရှိရင်သူ့ကိုဆွဆွဲသူတွေနဲ့တရားသူကြီး Kavanaugh တို့လွတ်တော်မှာကြားနာစစ်ဆေးဖို့လည်းစီစဉ်ထားပါတယ်။ Republican Party ရဲ့လူများစုခေါင်းဆောင်ထက်လွတ်တော်မှ Mitch McConnell ကတော့အခုကိစ္စမှာဒီမိုကရက်ပါတီဘက်ကနေပြီးတော့တရားသူကြီးကက်ဗနော့ရဲ့နာမည်ခေါင်းကိုဖျက်ဆီးဖို့လုပ်နေတာပဲလို့ဆိုပါတယ်။တရားမျှတမှုသက်သေအချက်လက်ထောက်ထားတွေကရေးကြည့်ရလို့ဆိုပါတယ်။ဒီမိုကရက်ထက်လွတ်တော်မတ်တီဘက်ကပြန်တုတ်ပြန်တာကတော့ရီပါဘလစ်ကန်တွေအနေနဲ့သက်သေထောက်ထားတွေကရေးကြည့်တယ်ဆိုရင်တရားသူကြီးကက်ဗနော့ရဲ့နောက်ကြောင်းကိုလေ့လာရေး FBI ထောက်လိုင်းရေးအဖွဲ့ကစုံစမ်းဖို့ကိစ္စကိုမငင်းနိုင်ဘူးလို့ပြောပါတယ်။လောဆယ်တရားသူကြီးကက်ဗနော့ကိုလင်မိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲထားသူအမျိုးသမီး2ဦးရှိပါတယ်။ကြာသပတေးနေ့လွတ်တော်ကြာနာစစ်ဆေးမှုပြီးရင်တရားသူကြီးကက်ဗနော့ကိုနိုင်ငံတော်တရားသူကြီးအဖြစ်တည်ပြုရေးမပြုရေးကိုတောက်ကြနေကြလို့ရှိရင်မဲပေးဆုံးဖြတ်ဖို့ထက်လွတ်တော်တရားရေးကော်မတီကစီစဉ်နေပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာမကြသေးခင်ကအစိုးရကိုလိုလားတဲ့တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာ22ဦးသေဆုံးသွားပြီးအဲ့ဒီထက်ကအလိုနီဘာဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်ဆိုတာအစောပိုင်းစုံစမ်းမှုတွေအရသိရှိရကြောင်းကုလသမဂ္ဂကအင်ကန်နေ့မှာကြေညာပါတယ်။အခုနောက်ဆုံးအရသာတေဆုံးမှုတွေကတော့ကပီဆာနဲ့မဒန်ဝဒက်ခရိုင်တွေမှာအာဖဂန်တပ်ဖွဲ့တွေနဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့တို့ရဲ့တာလီဘန်တွေအပေါ်ပူးတွဲစစ်ဆင်ရေးဆင်နွှဲနေတဲ့အချိန်တနင်္ဂနွေနေ့တနင်္ဂနွေနေ့တို့ကအသေးစိတ်ဖြစ်သွားကြတယ်လို့အရာရှိတွေကပြောပါတယ် အခုနှစ်အတွင်းအရသာသေဆုံးမှုနဲ့ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တုံ့ပြန်လာနေတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်မိကြောင်းလဲအာဖဂန်ဆန်ရကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကအခုတက်ခိုက်မှုရဲ့ကနဦးကြေညာချက်ထုတ်ပြန်တဲ့တစ်ချိန်တည်းမှာပဲပြောကြားလိုက်ပါတယ်ဂျဂိုတိုပြည်နယ်မဒန်ဝါဒခရိုင်အတွင်းတင်းငွေနေနောက်မှကဖြစ်သွားခဲ့တဲ့လေကြောင်းတက်ခိုက်မှုကအိမ်တအိမ်ကိုထိမှန်သွားပြီးအရသာ12ဦးတေဆုံးသွားတာလို့ဆိုပါတယ်တေဆုံးသွားတဲ့အရသာအလုံးဟာမိသားစုတစ်ခုတည်းကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပြီးအဲ့ဒီထက်က10ဦးဟာ6နှစ်ကနေ15နှစ်အကြာရှိတဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီစစ်စင်ရေးအတွင်းအကြမ်းဖက်သမား40လည်းတေဆုံးသွားတယ်လို့ဆိုပါတယ်
အမေရိကန်နဲ့တောင်ကိုရီးယားအကြအဓိကကြတဲ့ဆေးလက်ချက်မှုကိုဆိုင်းငံ့ထားတာဟာကိုရီးယားကျွန်းဆွယ်မှာဆေးရည်အသင့်အနေထားဖြစ်နေဖို့ကိုထိခိုက်စေတယ်လို့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေကိုဦးစီးကုတ်ခဲ့ဖို့အမည်စင်းတင်သွင်းကန်ထားရတဲ့ဒီအမေရိကန်ဗိုလ်ချုပ်ရောဘတ်အဘရာဟမ်စ်ကပြောလိုက်ပါတယ်မနေ့ကဒီထက်လွတ်တော်မှာကျင်းပတဲ့ယာဒူးဒီပြုကြားနာမှုမှာသူကအခုလိုပြောခဲ့တာပါကမ္ဘာမှာအကြီးမားဆုံးဆေးလက်ချက်မှုတစ်ခုဖြစ်တဲ့အမေရိကန်နဲ့တောင်ကိုရီးယားနှစ်စဉ်နိုင်ငံပူးတဲ့ဆေးလက်ချက်မှုကိုမလုပ်ဖဲဒီနေမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပြီးနောက်ပိုင်းမှာကြေညာထားပါတယ်ဒီဆေးလက်ချက်မှုဟာအစမပြတ်ဆက်ပြီးတော့လက်ချက်နေရမယ်ဒီအရေးကြီးတဲ့လက်ချက်မှုတရားဖြစ်တယ်လို့ဗိုလ်ချုပ်ဒီရောဘတ်အဘရန်စ်ကပြောပါတယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့ကိုရီးယားကျွန်းဆွယ်မှာအခုကနေပြီးတော့6လအတွင်းစီစဉ်ထားတဲ့အတိုင်းလုပ်ငန်းစဉ်တွေကိုဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကစုံစမ်းစစ်ဆေးမှုပြုလုပ်ပြီးထုတ်ပြန်တဲ့အစီရင်ခံစာဟာမျှော်လင့်ထားသလောက်တိကျပြတ်သားတဲ့ရပ်တည်မှုကိုပြသခြင်းမရှိဘူးဆိုပြီးတက်ကြွလှုပ်ရှားသူတွေကဝေဖန်နေကြပါတယ်မြန်မာစစ်တပ်ရဲ့အဲ့ဒီလှုပ်ဆောင်မှုဟာလူမျိုးရုံးတပ်ဖြတ်မှုအဖြစ်တက်ကြွလှုပ်ရှားသူတွေကရှုမြင်နေကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်အတွင်းပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေမှာတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အထိမြန်မာစစ်တပ်ကရွေကျက်ရှိရှိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အစီရင်ခံစာအသစ်ကဖော်ပြထားတာဖြစ်ပါတယ်။လူပေါင်း1000လောက်ကိုမေးမြန်းပြုစုထားတဲ့အစီရင်ခံစာမှာတော့မြန်မာစစ်သားတွေကကလေးတွေအပါအဝင်လက်နက်မဲ့အမျိုးသားတွေကိုပစ်တပ်ပြီးအစုလိုက်အပြုံလိုက်မြုံနာတာတွေမိရှို့ပစ်တာတွေအမျိုးသမီးတွေဆိုရင်လည်းအုပ်စုလိုက်အာဏာပြုကျင့်တာတွေအပါအဝင်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့ကြောင်းဆွဆွဲထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်အနေနဲ့ကြိုတင်စီစဉ်ပြီးစနစ်တကျကျွလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပေမဲ့အဲ့ဒီကျွလွန်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဒါမှမဟုတ်လူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုထားမြောက်တယ်လို့ဖော်ပြထားခြင်းမရှိသလိုဘလို့ပုံစံနဲ့အဖြစ်ပေးအရေးယူသင့်တယ်ဆိုတာကိုလည်းဖော်ပြထားခြင်းမရှိပါဘူး
။အမေရိကန်ပြည်ထောင်စုအနေနဲ့အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကဒုက္ခသည်တွေကိုမနစ်ကစီစဉ်ထားတဲ့ပို့လျှော့ပြီးတော့လက်ခံသွားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအဆိုပြုချက်ကလန်းထားပါတယ်။လာမယ့်နှစ်တွင်အာရှဥရောပလက်တင်အမေရိကနဲ့ကရေဘီယံကျွန်းနိုင်ငံတွေကရောက်လာမယ့်ဒုက္ခသည်တွေကိုပို့ပြီးတော့တိုးမြင့်လက်ခံမှာမို့အခုလိုမျိုးအဆိုပြုချက်တင်သွင်းရတာလို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအဆိုပြုတဲ့ဒုက္ခသည်ခွဲထွက်တဲ့မှာဒီအာဖရိကက1000တောင်အာရှတဝိုက်နိုင်ငံတွေက9000အရှေ့အာရှက4000ဥရောပက3000လက်တင်အမေရိကနဲ့ကရေဘီယံနိုင်ငံတွေက3000လက်ခံမှုပြောထားပါတယ်ဒီရေအတွက်ကနောက်ဆုံးဆင့်ဖြစ်တော့အဆုံးဖြတ်ချက်မချသေးပါဘူးအခုဆိုပြချက်ကိုစက်တင်ဘာလ30ရက်နေ့မတိုင်ခင်လွှတ်တော်မှာဆွေးနွေးပြီးတော့ဆုံးဖြတ်သွားဖို့ရှိပါတယ်လာမယ့်နှစ် 2019 အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည် 3000 ဆိုတဲ့အရေးအတွက်ဟာအမေရိကန်ပြည်တော်စုဒုက္ခသည်စီစဉ်သမိုင်းမှာအနည်းဆုံးအရေးအတွက်ဖြစ်ပါလိမ့်မယ်အရင်သမရဟောင်းဘာရက်အိုဘားမားလက်ထက်မှာတုန်းကလက်ခံခဲ့တဲ့ဒုက္ခသည်က 15,000 ရှိပါတယ်အမေရိကန်မှာမြန်မာပြည်ကရောက်လာခဲ့တဲ့ဒုက္ခသည်က 38,000 ကျော်ရှိပြီးအများစုကကရင်နဲ့ချင်းတိုင်းသားတွေဖြစ်ပါတယ်။ကရင်က 9,000 နဲ့ချင်းက 6,000 လောက်ရှိပါတယ်။အခုချိန်ထိအမေရိကန်ကိုမြန်မာကရောက်လာတဲ့ဒုက္ခသည်တွေနိုင်ငံကြီးခလုံးဝင်တောင်းခံထားသူစုစုပေါင်း 23,000 ရှိပါတယ
်။အမေရိကန်နိုင်ငံကနာမည်ကြီးဝိုင်းဟာတာတယောက်ဆောင် Bill Cosby ဟာ2004ခုနှစ်ကသူ့နေအိမ်မှာအမျိုးသမီးတဦးကိုဆေးခတ်ပြီးမတရားပြုကျင့်ခဲ့မှုအတွေ့ပန်ဆယ်ဗေးနီးယားပြည်နယ်တရားသူကြီးကထောင်ဒဏ်3နှစ်ကနေ10နှစ်အထိကြားခံဖို့အင်္ဂါနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ Cosby ကိုအာမခံနဲ့အပြစ်မှလွတ်လပ်စွာဆက်နေခွင့်မပြုတော့ဘဲချက်ချင်းချုံနောက်မှုကိုလည်းတရားသူကြီး Stephen O'Neill ကအမိန့်ချမှတ်လိုက်ပါတယ်။ မြို့သမီးတွေအပေါ်လိမ့်မယ်ဆန်ရဆော့ကားမှုကိုစန့်ကျင်တဲ့ #MeToo လှုပ်ရှားမှုကြီးစတင်ခဲ့ပြီးတဲ့နောက် Cosby ဟာပထမဆုံးပြစ်မှုထင်ရှားကြောင်းတွေ့ရှိပြီးထောင်ဒဏ်အပြစ်ပေးခံရသူလည်းဖြစ်ပါတယ်။မြို့သမီးတွေရဲ့အဲ့ဒီ #MeToo လှုပ်ရှားမှုကြောင့်အမှုပညာအသံဝိုင်းကထိတ်တန့်ပုဂ္ဂိုလ်တွေနိုင်ငံသမားတွေမီဒီယာလောကသားအတော်များများလည်းယာဒူးပြုတ်သူပြုတ်တရားဆွဲခံရသူဆွဲခံရနဲ့အသီးသီးအထိနာခဲ့ကြပါတယ်။တရားသူကြီးကအမိတ်ကြီးညာချက်ကိုထုတ်ပြန်တဲ့အချိန်မှာတော့ Cosby ရဲ့ဇနီးဖြစ်သူ Camille Cosby ကတော့တရားရုံးထဲမှာရှိမနေခဲ့ပါဘူး။ Cosby ဟာလိမ္မန်ဆိုင်ရာအကြံဖက်ဆော်ကားတဲ့တာရဲတရိတ်ဆန်အဖြစ်တရားသူကြီးကသူ့ကိုအစောပိုင်းမှာကင်မွတ်တက်ခေါ်ဆိုခဲ့ပါတယ်
။ကမ္ဘာကျော် Instagram Internet လူမှုကွန်ရက်ကို Facebook ကုမ္ပဏီကပိုင်တာပါ။အခုတော့အဲ့ဒီ Instagram ကိုဖန်တီးထူထောင်ခဲ့တဲ့သူတွေက Facebook ကုမ္ပဏီကနေပြီးတော့နှုတ်ထွက်တော့မယ်လို့တင်းနာနေတော့ငါပဲကြေညာခဲ့ပါတယ်။သူတို့ကိုယ်ပိုင်တည်တံ့လုပ်ငန်းထူထောင်ဖို့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg နဲ့ Instagram ဖန်တီးခဲ့သူတွေဖြစ်တဲ့ Kevin Strom နဲ့ Mike Krieger တို့အကြမ်းတင်မာမှုတွေရှိနေတယ်ဆိုပြီးတော့ကောလာဟလတွေထွက်လာပြီးနောက်ပိုင်းအခုလိုမျိုးနှုတ်ထွက်မှုဖြစ်လာတာပါ။အခုတော့ Facebook ကုမ္ပဏီအနေနဲ့နာမည်ပြတ်မဲ့အခြေအနေတွေကြုံနေရပါတယ်။ American သမ္မတရွေးကောက်ပွဲမှာ Facebook သုံးပြီးဝင်နှောက်ခဲ့တာ၊မြန်မာပြည်မှာရုံးညာရေးနဲ့ပတ်သက်တဲ့ကိစ္စ Facebook ကမတားနိုင်ခဲ့တာစတဲ့ပြစ်တင်ပွဲမှုတွေကြုံနေရပါတယ
်။ဘိုရုနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်နှင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုကဆက်လို့သတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာလူမျိုးရေးတပ်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့တက်သည့်အထောက်အထားအချက်အလက်တွေပြုစုထားတဲ့အစီရင်ခံစာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစက်တင်ဘာလ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အခုလိုအစီရင်ခံစာထွက်ပေါ်လာတဲ့အပေါ်မှာကြိုးဆိုပေမဲ့ပြစ်မှုကျူးလွန်မှုတွေအတွက်ဘာဆက်လုပ်သင့်တယ်လဲဆိုတာအဲ့ဒီအစီရင်ခံစာထဲမှာဖော်ပြမထားတာအတွက်တော့စိတ်ပြက်မိကြောင်းအမေရိကန်အစိုးရအနေနဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့ကြိုးပမ်းတင်ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါ။
အမေရိကန်နိုင်ငံသားရေးဌာနကတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုနိုင်ငံတကာဥပဒေရေးရာကျွမ်းကျင်တဲ့နိုင်ငံသားရေးဌာနကအဖွဲ့ဝင်20ဦးကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း1000ကျော်ကိုတွေ့ဆုံမေးမြန်းခဲ့တယ်လို့အခြားလေလာစုံစမ်းမှုတွေကိုဧပြီလကစတင်ပြုလုပ်ပြီးရေးသားပြုစုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကရည်ရွယ်ချက်ရှိရှိစနစ်တကျကျူးလွန်ခဲ့တာဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။အခုထွက်ရှိလာတဲ့အမေရိကန်အစိုးရရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာအလွန်ပြင်းထန်ကြီးမားကျယ်ပြန့်လှကြောင်းတပ်တွေအထောက်အထားအချက်လက်တွေနဲ့ထပ်ပြီးအတည်ပြုလိုက်တဲ့အတွက်ကြိုးဆိုပေမဲ့လို့ဒီကျူးလွန်မှုတွေအတွက်ဘလို့အပြစ်ပေးအရေးယူသင့်တယ်လဲဆိုတဲ့အကြံပြုချက်မပါဝင်တဲ့အတွက်စိတ်ပျက်နားမလည်ဖြစ်ရကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ
် What we don't understand is why the report doesn't go on to say what should be done about it
ကျွန်တော်တို့နားမလည်တာကဒီစင်ခံစားထဲမှာဘာဆက်လုပ်တင်တယ်လဲဆိုတာမပါဝင်တဲ့အချက်ပါပဲပုံမှန်ဆိုရင်ဒီလိုစင်ခံစားမျိုးမှာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့တို့ HRW နဲ့တခြားအဖွဲ့အစည်းတွေလုပ်တယ်လို့ကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိစေဖို့ဘာတွေလုပ်တင်တယ်ဆိုတဲ့အကြံပြုချက်တွေထည့်သွင်းဖော်ပြလေရှိပါတယ်အမေရိကန်ကဒီလိုထုတ်ပြန်ဖော်ပြလာမယ်လို့လဲကျွန်တော်တို့မျှော်လင့်ထားပါတယ်ဘာကြောင့်လဲဆိုတော့တာဝန်ရှိသူတွေကိုမဖြစ်မနေအရေးယူပြစ်ပေးဖို့ကလတ်သမဂ္ဂဆိုင်ရာအမေရိကန်တန်မတ်နီကီဟေလီကတယ်လီဆင်လက်ရှိနိုင်ငံသားဝန်ကြီးပွန်ပီယိုနဲ့တခြားအမေရိကန်ခေါင်းဆောင်တွေကအများပြည်သူတွေသိအောင်ထုတ်ပေါ်ပြောဆိုထားလို့ပ
ါစာမျက်နှာ20ပါတဲ့အစီရင်ခံစာထုတ်ပြန်တဲ့တနင်္လာနေ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟီလီထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကြေညာချက်မှာလေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးအကြမ်းဖက်မှုအဆုံးသတ်ရေးလူသားချင်းစာနာမှုအကူအညီတွေကိုအပြည့်အဝခွင့်ပြုရေးတရင်လွတ်လပ်ခွင့်စတာတွေအတွက်မြန်မာအစိုးရအနေနဲ့ပုံမှန်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရိုဟင်ဂျာတွေဖိနှိပ်ခံရမှုမှာတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ ICC နည်းလမ်းအပြင်အခြားနည်းလမ်းတွေအတွက်အမေရိကန်အစိုးရအနေနဲ့ထောက်ခံဖို့လိုတယ်လို့ HRW အနေနဲ့မြင်ကြောင်း Brett Adams ကဆိုပါတယ
် We think it should be at the International Criminal Court referred by the UN Security Council but the UN Security Council
ဒီကိစ္စကလူညိုရေးကောင်စီအနေနဲ့ ICC နိုင်ငံတကာပြစ်မှုခေါ်ယုံတင်နေတယ်လို့ကျွန်တော်တို့ယူဆထားပါတယ်ဒါပေမဲ့လို့လူညိုရေးကောင်စီမှာမြန်မာနဲ့ပတ်သက်တဲ့ဘယ်လိုဆုံးဖြတ်ချက်မဆိုတရုတ်ကဗီတိုအာနာသုံးပြီးတော့ပယ်ချမှာဖြစ်လို့ဒီကိစ္စကလည်းမဖြစ်နိုင်ပါဘူးအဲဒါကြောင့်နောက်တစ်ဆင့်ဖြစ်နိုင်တဲ့အချက်ကယာယီအထူးတရားရုံးလိုမျိုးဖွဲ့စည်းပြီးစစ်ဆေးဖို့အချက်ကိုအမေရိကန်စိုးရဘက်ကထောက်ခံစေချင်ပါတယ်
အလားတူ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖိနှိပ်ညှဉ်းပန်းမှုတွေလူသားတို့ပေါ်ကျူးလွန်တဲ့ယာစွေးမှုတွေအတွက်အပြစ်ရှိသူတွေကိုအရေးယူနိုင်ဖို့မဖြစ်မနေပိုးပြီးဖိအားပေးတဲ့ကြောင်းပေါ်ပြထားပါတယ်ဒါအပြင်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအလိုရှိသည်ဆိုရဲစာတန်းပါ V9 ကြော်ညာပိုစတာကြီးတွေဓာတ်ပုံတွေကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်နဲ့လူစီကားရမြို့အနှံတခြားပြတာတဲ့လှုပ်ရှားမှုကို AI ဖွဲ့ကြီးကအင်္ဂါနေ့တနေ့လုံးပြုလုပ်ခဲ့ပါတယ်ဒီလှုပ်ရှားမှုနဲ့ပတ်သက်လို့ AI ရဲ့တောင်အာရှဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Omar Warish က VOA ကိုအခုလိုပြောပါတယ
် Part of our campaign to demand accountability
ဒီလိုရှာမှုဟာရိုဟင်ညာတွေဖိနှိပ်ခံရမှာလူသားမှုပေါ်ရာဇဝတ်ကျူးလွန်မှုမြောက်တဲ့အတွက်အရေးယူအပြစ်ပေးရေးကျွန်တော်တို့ AI ကတောင်းဆိုလှုပ်ရှားတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။အတင်းအဓမ္မပြုကျင့်မှုတပ်ဖြတ်မှုလူတွေကိုအဆုလိုက်အပြုံလိုက်အတင်းအကျပ်မောင်းထုတ်တဲ့စတဲ့ပြင်းထန်လာတဲ့လူအခွင့်ချိုးဖောက်မှုတွေကိုကျူးလွန်တာဟာလူသားမှုပေါ်ရာဇဝတ်ကျူးလွန်မှုမြောက်ပါတယ်။ဒီပြစ်မှုတွေကိုတမတော်လို့ခေါ်တဲ့မြန်မာစစ်တပ်ကကျူးလွန်ခဲ့တာပါ။ဘူယုံမူကြီးမင်းအွန်လိုင်းဟာတက်မတော်ရဲ့အကြီးအကဲဖြစ်ပါတယ်။သူ့ကိုကဘာတဟွန်းကဘယ်သူလဲဆိုတာမသိကြပါဘူး။ဒီကလူတွေအနေနဲ့တက်မတော်ဘာလုပ်ခဲ့သလဲဆိုတာကျွန်တော်တို့သိစေချင်ပါတယ်။ဒါကြောင့်မင်းအွန်လိုင်းအလိုရှိတယ်ဆိုတဲ့ဓာတ်ပုံပိုစတာကမ်ပိန်းလှုပ်ရှားမှုကိုနယူးယောက်မြို့မှာပြုလုပ်နေတာဖြစ်ပါတယ်
။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတော့83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုကျင်းပနေပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်အခြားကမ္ဘာခေါင်းဆောင်တွေစုဝေးရောက်ရှိနေကြတာပါ။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့လေနိုင်ငံတကာခေါင်းဆောင်တွေစိတ်ဝင်စားနေကြပြီးအခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအလေးပေးဆွေးနွေးဖို့ရှိပါတယ်ရှင်
။မင်းညင်နိုင်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တစ်ဆက်တည်းတင်ပြချင်တာက IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများကူညီအဖွဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်က Cox's Bazar ဒေသမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကျမကြီးဆန်ရအကူအညီတွေတိုးမြှင့်လှုပ်ဆောင်ပေးနေကြောင်းအဖွဲ့ပြောခွင့်ရသူ Joe Millman ကဂျနီဗာမြို့မှာပြောကြလိုက်ပါတယ်နိုင်ငံတကာရဲ့ကူညီပံ့ပိုးမှုတွေကြောင့်အခုလိုကူညီနိုင်တာလို့ဆိုပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်တင်ပြမှာပ
ါဗြိတိန်ဆွီဒင်အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ရဲ့ကူညီပံ့ပိုးမှုတွေကြောင့်ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအဖွဲ့ IOM ဟာကောက်ဆက်စပ်စားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအတွက်လူနာရင်အသစ်တွေထပ်မံပေးပို့နိုင်ခဲ့ကြောင်း IOM အဖွဲ့ရဲ့ပြောခွင့်ရJoe Millman ကဂျနီဗာမြို့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။ IOM and the UN Migration Agency has deployed a fleet of 10 new ambulances fitted with critical medical equipment to support emergency
help services. IOM ကုလသမဂ္ဂရွှေ့ပြောင်းအခြေချနေထိုင်သူများကူညီရေးအဖွဲ့အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာအထောက်အကူပြုစေနိုင်တဲ့စက်ပစ္စည်းတွေတပ်ဆင်ထားတဲ့လူနာတင်ရင်အသစ်၁၀စီးကိုပေးပို့နိုင်ခဲ့ပါတယ်။ဒီမော်တော်ယာဉ်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေသမှာရှိနေတဲ့ဒေသခံလူမှုတိုင်ဝမ်အတွက်လည်းအသုံးချသွားမှာပါ
မနေ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းဘူတိတောင်နဲ့မောင်တော်ဒေသတွေမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အနေမြင့်ရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးတင်းရှောင်သွားခဲ့ကြတာပါအချင်းတူတူအတွင်းအဲ့ဒီလောက်များပြားလာတဲ့လူတွေအလုံးအရင်းနဲ့ထွက်ပြေးလာတာကြောင့်အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအဲ့ဒီလူတွေကိုထိန်းသိမ်းစောင့်ရှောက်ရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒါကြောင့်လေဒေတာတွေမှာရှိတဲ့လူနာတွေကိုတင့်တော်တဲ့ကျန်းမာရေးဌာနတွေထံအချိန်မီပို့နိုင်ရေးအတွက် IOM အနေနဲ့24နာရီပတ်လုံးကျန်းမာရေးစောင့်ရှောက်မှုပေးနေကြောင်းလဲ Joe Millman ကပြောပါတယ် IOM ကလက်တလောပြုစုစောင့်ရှောက်ပေးနေတဲ့ပမာဏကိုလဲ Joe Millman ကအခုလိုဆက်ပြောပါတယ
် Iowa medics have carried out over 600,000 consultations with patients from the refugee
2019ခုနှစ်ဩဂုတ်နောက်ပိုင်းမှာဒုက္ခသည်ပြဿနာစတင်ခဲ့တဲ့အချိန်ကစပြီးIOM ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဒုက္ခသည်တွေနဲ့ဒေသခံလူနာပေါင်း6သိန်းကျော်ကိုကျန်းမာရေးဆောင်ရှောက်မှုပေးခဲ့ပြီးဖြစ်ပါတယ်။အဲဒီကာလအတွင်းမှာပဲလူနာပေါင်း9000ကျော်ကိုဒုတိယအဆင့်နဲ့တတိယအဆင့်ကုသမှုတွေခံယူနိုင်မှုဒေသတွင်းကကျန်းမာရေးဌာနတွေကိုပို့ပေးနိုင်ခဲ့ပါတယ
်။မနေ့ဩဂုတ်လနောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရောက်နေကြတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူစုစုပေါင်း1000နီးပါးရှိနေတယ်လို့ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကခန့်မှန်းပြောဆိုနေတာပါ။ရိုဟင်ဂျာဒုက္ခသည်တွေဟာစိုးစိုးဝါးဝါအခြေအနေအောက်မှာရုန်းကန်ရပ်တည်နေရဆဲဖြစ်တာမို့ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကလည်းနောက်ထပ်အမေရိကန်ဒေါ်လာ185သန်းထပ်တိုးပြီးကူညီထောက်ပံ့သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတနင်္လာနေ့မှာပြောကြားလိုက်ပါတယ် ယခင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့အဲ့ဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုသုံးနှုန်းတာကိုမြန်မာအစိုးရကလက်မခံပေမဲ့အဲ့ဒီဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားနားလည်မှုစာကြွန်လာလက်မထိုးပြီးဆောင်ရွက်နေတာရှိပေမဲ့အခုအချိန်ထိပြန်ပို့တဲ့လုပ်ငန်းတွေကိုမဆနိုင်သေးပါဘူး။ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်းကတော့ဒုက္ခသည်တွေကိုအာရမနေရပြန်ခိုင်းတာမျိုးမလုပ်ဘဲဒုက္ခသည်တွေသူ့သဘောနဲ့သူပြန်တာမျိုးကိုလိုလားနေကြသလိုတကယ်လို့ပြန်ကြမယ်ဆိုရင်လေသူတို့အတွက်ဘေးကင်းလုံခြုံမှုရှိတဲ့အခြေအနေမျိုးမြန်မာအစိုးရဘက်ကဖန်တီးပေးရမယ်လို့တိုက်တွန်းပြောဆိုနေကြတာပါလက်တလောနီယောမြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာလည်းရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးသွားဖို့အမေရိကန်အပါအဝင်အနောက်အုပ်စုနိုင်ငံတချို့ကပြင်ဆင်ထားကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဂျာပြတ်ရွေးကောက်ပွဲကျင်းပဖို့အချိန်နီးလာပြီဖြစ်ပါတယ်စုစုပေါင်း213ခုအတွက်နိုဝင်ဘာလ3ရက်နေ့မှာကျင်းပတော့မှာဖြစ်ပြီးအခုလိုနီးကပ်လာချိန်မှာပြည်သူတွေကြားစိတ်ဝင်စားမှုနှေးပါနေပေမဲ့နိုင်ငံရေးပါတီတွေကြားမှာတော့အကျိတ်နယ်ဖြစ်လာဖို့ရှိတယ်လို့လေ့လာသုံးသပ်သူတွေကဆိုပါတယ် VOA သတင်းတော့အမေခါကစူးစီးတင်ပြထားတာပ
ါနိုဝင်ဘာ3ရက်နေ့ကျင်းပဖို့ရှိတဲ့ဂျာပြတ်ရွေးကောက်ပွဲမှာလစ်လက်ကိုယ်စားလှယ်နေရာပေါင်း73နေရာရှိပြီးအဓိကအတိုက်ခံပြည်ခိုင်ပြိုးပါတီနဲ့တိုင်းရင်းသားပါတီအချို့အပါအဝင်တသီးပုဂ္ဂလတွေပါစုစုပေါင်း69ဦးဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်အခုဆိုရင်နိုင်ငံရေးပါတီတွေကရေဒီယိုရုပ်မြင်သံကြားကနေတဆင့်မိမိတို့ရဲ့နိုင်ငံရေးရည်ရည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်။ပိတ်စီရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကတော့လက်ရှိကျင်းပမဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုသွားပါတယ်
။ခြုံငုံပြောရမယ်ဆိုလို့ရှိရင်ကော်မရှင်ဘက်ကဒီရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းအချက်အလက်စီစဉ်မှုနဲ့လုံဆောင်မှုက2019နဲ့စာရင်အားနည်းလို့ပြောလို့ရတယ်။နောက်ရက်သက်ဖွဲ့စည်းတွေရဲ့ပါဝင်လှူရှာမှုကအင်မတန်နည်းတယ်လို့ကျွန်တော်ပြောလို့ရတယ်ဆိုနိုင်ငံရေးပါတီရဲ့လှူရှာမှုကလည်းကျွန်တော်တို့ထင်ထားတဲ့ပုံနည်းတယ်ဆိုပြောရရင်တော့ဗျာပြည်သူလူထုကိုလုံဆော်မှုအားနည်းတယ်လို့ကျွန်တော်တို့အကြံဉာဏ်ပြောလို့ရတယ်အဲအောင်မြင်တဲ့ရုပ်ကဘဖြစ်မလားမဖြစ်ဘူးလားလို့ပြောဖို့တော့ကျွန်တော်နည်းနည်းလေးအေးစောနေသေးတယ်
ဒီကြပြရွေးကောက်ပွဲဟာ2020မှာကျင်းပမယ့်ရွေးကောက်ပွဲအတွင်း NLD ပါတီအပေါ်လူထုကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မဲ့ရွေးကောက်ပွဲမျိုးဖြစ်လာနိုင်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကဆိုပါတယ်နိုင်ငံရေးလေးလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့လက်ရှိအာဏာရပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာအကျိတ်အနေပြန်ရဖို့ရှိနေတဲ့အပြင်ရှစ်လေးလုံးပါတီဝင်တွေဝင်ပြိုင်မဲ့နေရာတွေမှာပါအကျိတ်အနေဖြစ်လာဖို့ရှိနေတယ်လို့သူကသုံးသပ်ပါတယ်
ကျွန်တော်မြင်တော့ဒီဂျာပြတ်ရွေးကောက်ပွဲကနေအပြောင်းအလဲတစ်ခုဟိုဖြစ်လာတဲ့အထိတော့တက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်ဒီပြည်ထောင်စုလွှတ်တော်မှာရောဒီသက်ဆိုင်ရာအတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာရောကြီးကြီးမားမားဟိုတက်ရောက်ပြောင်းလဲမှုတွေဖြစ်လာဖို့အလားအလာမရှိဘူးလို့မြင်ပါတယ်ဒီ2018ဂျာပြတ်ရွေးကောက်ပွဲရလက်ကိုကြည့်ပြီးတော့2020ရွေးကောက်ပွဲမှာဖြစ်လာနိုင်တဲ့အခြေအနေအလားအလာတွေကိုအကြမ်းမြင်သုံးသပ်နိုင်တာမျိုးတော့ရှိလာနိုင်ပါတယ်ဟိုကျွန်တော်မြင်တော့ပေါ့လေဒီဂျာပြတ်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာနော်တိုင်းရင်းသားပါတီအနိုင်ရဖို့လာလာများတယ်လို့မြင်တယ်လက်ရှိရွေးကောက်ပွဲကနေဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ယူမယ်ဆိုရင်နော်2020အတွက်တင်ကန်းကကောင်းကောင်းယူနိုင်မှုလိုအပ်တယ်လို့မြင်တယ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားဖို့ပြည်ရင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့စီးပွားရေးကောင်းမွန်အောင်လုပ်သွားမယ်လို့စတဲ့ကတိတွေပေးခဲ့ပါတယ်။ NLD ပါတီအုပ်ချုပ်လာတာနှစ်နှစ်ခွဲလောက်ရှိလာပြီဖြစ်ပေမဲ့ရွေးကောက်ပွဲပါတီကတိတွေကိုအနည်းငယ်သာလှုပ်ဆောင်နိုင်သေးတာကြောင့်ပြည်သူအချို့ရဲ့စိတ်ပြက်ဝေဖန်တန်တွေလည်းထွက်ပေါ်လာနေပါတယ်။လက်ရှိမှာတော့ဒီ73နေရာနဲ့ပတ်သက်လို့မဲဆွယ်စီယုံပြောဆိုတာမှာလက်ရှိအာဏာရ NLD ပါတီကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပုံနဲ့တမရပုံတွေကိုတုံးဆွဲနေတဲ့အပေါ်အခြားပါတီတွေကဝေဖန်မှုတွေရှိလာပြီးနောက်မှာရွေးကောက်ပွဲကော်မရှင်ကလူအများစုဟာလက်ရှိအာဏာရ NLD ပါတီနဲ့နီးစပ်သူတွေဖြစ်နေတာကြောင့်ဒီကြားပြရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားအားလုံးပါဝင်နိုင်ခြင်းရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာပဲဖြစ်ပါတယ်2018နိုဝင်ဘာ3ရက်နေ့စနေနေ့မှာကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်မဲဆန္ဒနယ်တွေကတော့ပြည်သူ့လွှတ်တော်အတွက်4နေရာအမျိုးသားလွှတ်တော်အတွက်2နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အတွက်8နေရာစုစုပေါင်း73နေရာဖြစ်ပါတယ်ပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာ ရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းချံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်မတူပီတမူအုတ်တွင်းတပိတ်ချင်းရသေးတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာရှမ်းတိုင်းရင်သားမဲဆန္ဒနယ်တွေအတွက်ရှင်ပြိုင်သွားကြရမှာဖြစ်ပါတယ်ရှင
်မမ်မိခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့မြန်မာငွေဈေးနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြကြပါတယ်မြန်မာကျပ်ငွေတန်ဖိုးဟာဒီရက်ပိုင်းအတွင်းဒေါ်လာကို1550နဲ့အနည်းငယ်ပြန်တက်လာပါတယ်။ငွေကြေးဈေးကွက်ကိုအစိုးရကအနီးကပ်စောင့်ကြည့်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ငွေကြေးကစားမဲ့သူတွေကိုလည်းအရေးယူမယ်လို့သတိပေးထားခြင်းမှာမြန်မာငွေတန်ဖိုးအနည်းငယ်ပြန်တက်သွားတာပါ။မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ရိုက်ခတ်မှုတွေလည်းရှိနေဆဲဖြစ်ပါတယ်။ VOA သတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့တာပါ
။မြန်မာကျပ်ငွေတန်ဖိုးစရိုက်ကျဆင်းနေပြီးပီကရေရပိုင်းကအမေရိကန်ဒေါ်လာကို1650အထိကျဆင်းသွားတာကနေဒီရပိုင်းမှာကျပ်ငွေတန်ဖိုးအနည်းငယ်ပြန်တက်လာတာပါဒေါ်လာကိုငွေလဲလှယ်နှုန်း1550ဝန်းကျင်ဖြစ်သွားပါတယ်ဗဟုပံကဒေါ်လာတသန်းကျော်ထုတ်ရောင်းပြီးငွေကြေးကစားသူတွေကိုအစိုးရဘက်ကအနီးကပ်စောင့်ကြည့်နေတယ်ဆိုတဲ့သတင်းတွေနဲ့အရေးယူတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မွေးရံငွေလဲကောင်တာကတာဝန်ရှိသူတဦးကတော့ကျပ်ငွေတကယ်ပြန်တည်ငြိမ်သွားပြီလားဆိုတာစောင့်ကြည့်ဖို့လိုတယ်လို့သူကအခုလိုပြောပါတယ
်လက်ရှိကတော့သူက1550 1600အဲ့ဘဝကြီးမှာပဲငြိမ်နေရပေါ့နော်အေးဆိုလို့ရှိရင်တော့အတိတ်ကအရင်မြန်တယ်သူက5မိနစ်ဆက်ပြီးတော့20 30ခုံကြလိုက်20 30ခုံကြတယ်အဲ့လိုမျိုးဖြစ်နေရအခုကတော့ဈေးကတော့ငြိမ်နေမင်းရဲ့ရှိမျိုးပဲဒေါ်လာကြီးငြိမ်မှုဆိုတော့စောင့်ကြည့်မှာပဲအစီအမံကိုတည်ငြိမ်နေတော့ဈေးငြိမ်သွားပြီလားဆိုတော့ confirm ပြောလို့မရအောင်လေ
ကျပ်ငွေတန်ဖိုးကျတာကိုအခွင့်ကောင်းယူပြီးဒေါ်လာ၄ဘက်ကစီကစားတဲ့လူ၃ယောက်ကိုအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစားသုံးလုံးအဖွဲ့ကခေါ်ယူစစ်ဆေးခဲ့တဲ့ဆိုတဲ့သတင်းတွေဒီကနေ့ပြည်တွင်းသတင်းစာတွေမှာရှင်းတာဖော်ပြပါရယ်အစိုးရဘက်ကရောတာဝန်ရှိသူတွေဘက်ကပါဒီကိစ္စနဲ့ပတ်သက်လို့တစုံတရာအတည်ပြုချက်မပေးပါဘူးကျပ်ငွေတန်ဖိုးအနည်းငယ်ပြန်တက်ပြီးဆိုပေမဲ့ရက်ဆက်ကျဆင်းခဲ့တာကြောင့်လုပ်ငန်းတွေအပေါ်ရိုက်ခတ်မှုကတော့ရှိနေစေပဲဖြစ်ပါရယ်မြန်မာကျပ်ငွေကျဆင်းမှုနဲ့အတူ73စီစီမြန်မာလာတာကြောင့်ကွန်ပစီတေပို့ဆောင်ရေးတစားကားတွေလည်းမြန်မာလာပါတယ်။ကွန်ကားအစီးရေ20ကျော်ကိုပြေးဆွဲနေတဲ့ကိုရသာရှင်းတန်ကတော့73စီစီအပြင်ကားအပူပစ္စည်းတွေလည်းဈေးတက်လာနေတာကြောင့်အရှုံးပေါ်နေတယ်လို့သူကအခုလိုပြောပါရတယ်
။စီစီကဒေါ်လာဈေးကြောင့်တက်တာပေါ့။ဒေါ်လာကြောင့်ဘာတွေတက်တယ်လဲဆိုလို့ရှိရင်ကိုကားဒီတာယာတွေဈေးတက်တာပေါ့။တာယာခိုင်း2သိန်းအသေးဆုံး2သိန်း2000လောက်ရှိတဲ့တာယာတွေကို2သိန်း7000 3သိန်းနီးနီးဖြစ်သွား။အခုကကိုယ်စီစည်းစင်းမှုကလည်းကြာတယ်။ reuse ဖို့တရားမရှိဘူး။ reuse ဖို့တရားတွေလည်းပိတ်ထားတော့ကိုယ်စီစည်းစင်းမှုကဘာမှမရှိဘူး။ဘာမှမရှိတဲ့အချိန်မှာမှဒီဟိုဒီလိုစပါးထွက်နှုံးလဲရော့နေဆိုတော့ကိုယ်စီစည်းစင်းမှုကတော်တော်ကြာနေတဲ့အချိန်မှာစီစည်းကထက်တယ်တယ်၊တာယာကရထက်တယ်တယ်ဆိုတော့တော်တော်အဆင်မပြေဘူးကို။ကျွန်တော်ဆိုရင်ဒါတော်တော်တောင့်ခံလာတာ။တောင့်ခံလာတဲ့လူတွေထဲမှာပါတာပေါ့နော်။ကျွန်တော်တွဲကားတွေ
လက်ရှိမြန်မာငွေနဲ့နိုင်ငံခြားငွေလဲလှယ်နှုန်းတန်ဖိုးသတ်မှတ်မှုမှာပြင်ပဈေးကွက်နဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကြားသတ်မှတ်တဲ့ဈေးကွက်ဆိုပြီးနှစ်ခုရှိနေပါတယ်။ငွေလဲလှယ်နှုန်းတည်ငြိမ်ဖို့ဆိုရင်နိုင်ငံခြားငွေရောင်းဝယ်ရေးအဖွဲ့တစ်စီးတစ်ခုကိုဈာခန့်အဖွဲ့တစ်ခုအနေနဲ့ဖော်ဆောင်ပေးသင့်တယ်လို့စီးပွားရေးပညာရှင်တို့ကထောက်ပြကြပါတယ်။ဗဟုပံဘက်ကသတ်မှတ်တဲ့ဒီနေ့အတွက်ဒေါ်လာဈေးသတ်မှတ်တဲ့နှုန်းကတော့1590ကျပ်ပါဒီနေ့ဈေးကွက်ပိတ်ချိန်မှာလက်ရှိပြည်မပေါင်းဈေးကတော့1550ကျပ်ဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းကျပ်ငွေတန်ဖိုးတစ်ထက်ပြန်ပြီးပြန်တက်လာနိုင်တယ်လို့လည်းစီးပွားရေးပညာရှင်တို့ကခန့်မှန်းကြပါတယ်
။ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်နောက်ပိုင်းမှာအင်္ဂါညဗီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဆွေးနွေးခွင့်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်အခုဆိုရင်မနက်6နာရီခွဲရှိပါပြီ။ VOA American တန်ခါဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ24 40 51နဲ့လိုင်းလန့်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေထဲမှာပြောနေကြတဲ့မြန်မာပြည်အကြောင်းအပြင်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရဲအလုပ်ကအမိန်ရေးဆက်မှုမဟုတ်ဘူးဗျာ။ဥပဒေအလုပ်ဗျာ။ဥပဒေအတီတရားနဲ့သူ့ကိုတင်ကြလက်ချင်ပြုစုပြုတော်မေးရမှာသူတို့ရားမလဲ
ဗျာ။မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးအကြောင်းဆွေးနွေးထားတာတွေကိုမကြာခင်နှားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားနဲ့ကိုကျော်လွင်တို့စူးစီးတင်ပြထားပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုကမ္ဘာကထောက်ပံ့အားပေးရမယ်ဆိုတဲ့ကြောင်းစဉ်နဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးထာရိုကိုနိုရေးသားထားတဲ့ဆောင်မကို The Washington Post မှာဖတ်ရပါတယ်သူဟာကော့ကဆက်စ်ဇာဒုက္ခသည်စခန်းကမွတ်စလင်ဒုက္ခသည်ခုနှစ်သိန်းကျော်ခိုးလုံနေတာကိုတွေ့ခဲ့ရပြီးခိုင်မြောက်ပိုင်းကိုလည်းရောက်ခဲ့ပါတယ်အဲ့ဒီနောက်ဒီပြဿနာပြည်လည်ရေးအတွက်ကူညီရေးဟာဂျပန်နိုင်ငံရဲ့မူဝါဒရဲ့ထိတ်တန့်ဥစားပေးဖြစ်လာတယ်လို့ဆိုပါတယ်ဒီပြဿနာပြည်လည်ရေးကိုအဓိကဦးစီးဦးဆောင်ပြုရမှာကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဖြစ်ပြီးသူတို့ကကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ဆိုပါတယ်လောလောဆယ်အရေးကြီးဆုံးကတော့ကော့ကဆက်ဇာဒုက္ခသည်စခန်းရဲ့အခြေအနေတိုးတက်ကောက်မွန်ရေးဖြစ်ပါတယ်ပြဿနာရေးရှိပြည်လည်ရေးသောချက်ကတော့ဒုက္ခသည်တွေအေးအေးချမ်းချမ်းရခိုင်မှာပြန်လဲအခြေချနိုင်ရေးဖြစ်ပါတယ်တဲ့ဒါအပြင်မြန်မာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအစဉ်ပြဲခေါင်းဆောင်လာခဲ့တဲ့ဒေါင်ဆန်းစုကြည်ဟာသူ့ရဲ့ကိုယ်ပိုင်ခံစားမှုတွေနဲ့သူ့ပြည်သူတွေရဲ့အပြင်အကြားအခက်အခဲများစွာနဲ့ညှိယူနေရပါတယ်။ဒီချိန်မှာတိုးတက်မှုနှေးကွေးရကောင်းလားလို့ဝေဖန်မှုဆိုတာအင်တန်လွယ်ကူပေမဲ့နိုင်ငံတကာအသိုင်းအဝိုင်းတကယ်လောက်ကြမှာကတော့ဒေါင်ဆန်းစုကြည်အစိုးရရဲ့အထုတ်မှုကိုကူညီဖို့သာဖြစ်တယ်လို့ဆိုပါတယ်။မြန်မာအစိုးရကကြိုးပမ်းအထုတ်လှုပ်ဆောင်မှုကိုလည်းပိုပြီးလုပ်ဖို့လိုအပ်ပါတယ်။လူလာစွာလှုပ်ရှားသွားလာခွင့်နဲ့နိုင်ငံသားစစ်စီရေးလမ်းကြောင်းကိုပုံပုံရှင်းရှင်းလင်းလင်းဖြစ်စေသင့်ပါတယ်။ပြည်နာရဲ့ဇင်းမြစ်ကိုဖြည့်ဆင်းရေးအတွက်ကိုဖီအန်ရဲ့အစီရင်ခံစာရဲ့တင်ပြချက်တွေကိုလည်းကင်တွယ်ဖို့လိုအပ်ပါတယ်။မြန်မာအစိုးရဖွဲ့စည်းပေးထားတဲ့လူလာသောစုံစမ်းစစ်စီရေးကော်မရှင်ဆိုရဟာလည်းခိုင်လုံစိတ်ချရဖို့နဲ့စစ်တပ်ကဒီအရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမျှော်လင့်ပါတယ်လို့ဆိုထားပါတယ်။ရခိုင်ပြည်နယ်အေဂျင့်တည်ငြိမ်ရေးဟာဒီမိုကရေစီထွန်းကားရေးနဲ့လူခွန်ရေးဖွံ့ဖြိုးမှုမရှိဘဲမဖြစ်နိုင်ပါဘူး။ဒါကြောင့်မြန်မာဒီမိုကရေစီဖွံ့ဖြိုးရေးအတွက်နိုင်ငံတကာအဆိုင်အဝိုင်းကပေးနေတဲ့အကူအညီအထောက်ပံ့တွေကိုမဖြတ်တောက်သင့်ဘူးလို့လည်းရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံငြိမ်းချမ်းရေးမှာတရုတ်ရဲ့ပါဝင်ပတ်သက်မှုကပြည်တွင်းရေးကိုဝင်ပြီးဆွတ်ဖက်ရမရောက်ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ဂီဟောင်းလျန်ရေးသားတဲ့ဆောင်းပါးကိုတရုတ်ဆိုးရပိုင်းသတင်းစာတစ်စောင်ဖြစ်တဲ့ Global Times သတင်းမှာစက်တင်ဘာလ25ရက်နေ့ကဖော်ပြထားပါတယ်။တရုတ်နိုင်ငံဟာတခြားတိုင်းပြည်ရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူကိုပြစ်ပယ်ပြီးမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နေတဲ့ဆိုတဲ့စက်တင်ဘာလ14ရက်နေ့ထုတ်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးလေ့လာမှုအဖွဲ့ USIP ရဲ့အစီရင်ခံစာကိုတရုတ်ဘက်ကတုံ့ပြန်ထားတဲ့ဆောင်းပါးမှာတရုတ်မြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့တိုင်းရင်းသားတွေအပေါ်မှာတရုတ်ရဲ့လွှမ်းမိုးမှုတွေရှိနေတယ်လို့အမေရိကန်ငြိမ်းချမ်းရေးလေ့လာမှုအဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါဟာမြန်မာကိုတရုတ်နဲ့တိတ်အယောမဝင်ပဲခက်ဝဲဝဲမှနေစေခြင်းနဲ့အမေရိကန်ရဲ့ဆန္ဒပဲဖြစ်ပါတယ်။ဒါကမှအမေရိကန်ရဲ့မဟာဗျူဟာမြောက်သူများပြည်တွင်းရင်းကိုဝင်ရောက်ဆွတ်ဖက်တာပဲဖြစ်ပါတယ်။တရုတ်ဟာဝင်ရောက်မဆွတ်ဖက်ရေးမူကိုဘယ်တော့မှမစွန့်ပယ်ပါဘူး။အမေရိကန်၊ဂျပန်နဲ့ဥရောပသမဂ္ဂနိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်လွှမ်းမိုးမှုတွေနဲ့နှိုင်းယှဉ်ပြီးကြည့်မယ်ဆိုရင်တရုတ်ဟာနေမြေချင်းထိစပ်နေတဲ့မြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါဝင်နေပြီးတရုတ်ရဲ့လွှမ်းမိုးမှုကပြည်ပခန့်ဖြစ်နေတဲ့နှစ်ဖက်လုံးပေါ်မှာရှိနေတာပါ။တရုတ်မြန်မာနယ်စပ်စီးပွားရေးနဲ့မြန်မာနိုင်ငံအတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကလည်းကြီးကြီးမားမားရှိနေပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအခက်အခဲတွေကတန်းစီနေပြီးခရီးကအဝေးကြီးဆက်ရအောင်ပါပါ။ဒီထဲမှာအမျိုးသားရေးသဘောထားကွဲလွဲမှုတွေကိုဖြေရှင်းရေးကအရေးကြီးဆုံးဖြစ်ပါတယ်။မြန်မာအစိုးရစစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားအုပ်စုတွေအကြမ်းမှာလည်းနီလန်အရာရောဖွဲ့စည်းပုံအရာပါဆန့်ကျင်ကွဲပြားမှုတွေလည်းရှိနေပါတယ်။ဒီရင်အားစုတွေအကြမ်းမှာနိုင်ငံရေးဆိုင်ရာတွဲခေါ်မျှော်မြင်မှုတွေနဲ့တိခံမှုတွေလည်းပို့ပြီးတော့လိုအပ်နေပါတယ်။အမျိုးသားပြန်လည်တက်မြရေးအတွက်ငြိမ်းချမ်းရေးပြောဆိုမှုတွေဖြစ်ပေါ်အောင်တရုတ်ဘက်ကအားထုတ်နေပြီးဒီလိုဆောင်ရွက်ချက်တွေကိုနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံကအဖွဲ့အစည်းတော်တော်များများကလည်း သဘောကျနေကြတာပါလို့ကီဟောင်လင်းရဲ့ဆောင်းပါးကိုတရုတ်ဆိုအပိုင်း Global Times သတင်းမှာဖော်ပြထားပါတယ်
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရအပြီးခုတခါတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါ။American Indian 3 English သင်ခန်းစာကိုဒေါ်လာလတန်ပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက I N N T H E the N I C K nick O F of T I M E time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါလေပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
Henry ရဲ့ပါတီအသွာကားဘင်းပေါက်တယ်လေဒါပေမဲ့လို့တော်သေးပါရဲ့စရနိုင်ထိုးဖို့9မိနစ်အလိုနှစ်သိက်ကိုရက်ခွဲမြောက်ပြီးကြိုဆိုဖို့အချိန်မီလက်မတင်နေရင်ရောက်သွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
In the nick of time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လောလောလတန်ပူချခဲ့တဲ့ American Indian 3 English သင်ခန်းစာကိုနားဆင်ရပြီးမှာတော့မနေ့အင်္ဂါညတော့ကဆွေးနွေးကြတဲ့ VO ရဲ့တိုက်ရိုက်လေလံအစီအစဉ်မှာမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးဘယ်လိုဆက်ဆက်မှုတွေရှိနေတယ်လဲဆိုတဲ့အကြောင်းလေးကိုကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားပါတယ
်။မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရဲတပ်ဖွဲ့ပြုဝင်ပြောင်းလဲရေးနဲ့ရဲလုပ်ငန်းတုတ်တဲ့ပါ။လူမှုကွန်ရက်တွေပေါ်မှာတဆင့်ရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအတွင်းကဒီရာဇဝတ်မှုသတင်းတွေမှာတရားဥပဒေစိုးမိုးရေးတောင်းရှိတဲ့ရဲအာဏာရှင်တွေဘက်ကအားနည်းချက်တွေနောက်ရဲလုပ်ငန်းပိုင်းဆိုင်ရာပြက်ကွက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့ဆွဆွဲချက်တွေအတော်များများကျွန်တော်တို့တွေ့နေရပါတယ်။မြန်မာနိုင်ငံမှာဒီစစ်အုပ်ချုပ်ရေးကာလတလျှောက်စစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျခဲ့တာမို့လို့ရဲတပ်ဖွဲ့ရဲ့အခမ်းအနားအားနည်းခဲ့ရပေမဲ့လို့ဒီကနေ့ဒီမိုကရေစီမြို့ပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ကအင်တန်ရေးပါပါတယ်။ဒါကြောင့်မို့လို့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုဝင်ပြောင်းလဲရေးနဲ့ရဲလုပ်ငန်းပိုင်းဆိုင်ရာထူးထောင်အကောက်မှုတွေအခြေအနေဘယ်လိုရှိလာလဲကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဘုရားမြို့နယ်ပြည်သူ့လွတ်တော်ကုစလေဒေါ်မီဆူဖြစ်ပါတယ်သူဟာဆိုလို့ရှိရင်ဒီပြည်သူ့လွတ်တော်ရဲ့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီရဲ့အဖွဲ့ဝင်တူလည်းဖြစ်ပါတယ်နောက်တူကတော့တရားလွတ်တော်ရှင့်နေကြီးရောဘတ်ဦးအောင်ဦးရောဘတ်ဆောင်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ဒေါ်မီဆူကိုအရင်ဖိတ်ခေါ်ချင်ပါတယ်ဒေါ်မီဆူကြားပါလားခင်ဗျဟုတ
်ကဲ့ပါကြားပါပါ
တယ်ဟုတ်ကဲ့မင်္ဂလာပါခင်ဗျကျွန်တော်အရင်ဆုံးမေးချင်တာကအခုဒီမိုကရေစီပြောင်းလဲကာလမှာကျွန်တော်တို့ရဲတပ်ဖွဲ့ရဲ့ပြည်ပြည်ပြောင်းလဲမှုလုပ်ငန်းတွေတချို့ကျွန်တော်တွေ့ရတယ်နိုင်ငံတကာအထူးဖြစ်ဆိုရင်ဥရောပသမဂ္ဂကတင်နန်းပြရတယ်တချို့တွေ့ရတယ်အဲ့တော့ဒိုမီဆိုရဲ့တုံ့သက်ချက်လည်းသိကျင်တာကလက်ရှိရဲလုပ်ငန်းပိုင်းဆိုင်ရာနဲ့ပတ်သက်လို့အခုလိုပြောင်းလဲမှုတွေကဘယ်လောက်ထိထိရောက်လုံနိုင်နေပြီလဲ
အခုလက်ရှိဆိုလေမြန်မာနိုင်ငံရဲ့တခြားပြည်ကြီးပြောင်းလဲရေးကိုအရင်ကတည်းကဒါအရင်ကလုပ်နေတာရှိတယ်ဒီလိုမျိုးလည်းအများကြီးတွေ့တယ်ဘာလို့တော့2015ဆိုဘိုင်းလာတာကအရင်ကနေလည်းဟိုအဖြစ်လည်းနည်းနည်းချက်တော့သွားလို့ကြောင်းတယ်ခုတော့ပြန်ပြီးတော့မှတက်တယ်ပြီးတော့မှပြန်ပြီးတော့မှတင်နေပြန်ပြီးနေရလို့ကြောင်းတယ်အခုလည်းသူရှိနေတဲ့မန္တလေးရဲ့တက်တဲ့မရေရာဆင်တောင်းရှိတယ်အဲဒီမှာဒီမှာရှိတဲ့ဒီရေနဲ့တက်ရှိနေတဲ့ဆိုရင်ဒီ1500လောက်မှာရေတက်ဖက်900လောက်ပဲရှိတယ်အာရမအတုံးလုံးပေါ်ဒီခလတောင်းဟိုကလေးကတောင်းနေချောင်းဒီမှာအကြောင်းရင်းကြတောင်းနေချောင်းနဲ့ဒီကြက်ကြက်တဲ့ဒီရာဇဝတ်ဆက်သွားတဲ့ဒီစိလို့စိလို့ဆိုရင်ဒီဆောင်လာရမှာတရားတော်ကမှမရှိပါဘူးအဲ့တော့ဒီမှာကြောင်းတဲ့ဒီမိုးတွေရေတက်တဲ့ဒီကြောင်းတွေတစ်ခုလုံးနဲ့တော့မရဘူးဆိုတော့ကျမတို့ရေတက်တဲ့လက်ပြေကြောင်းရမယ်တရားရည်လက်ပြေကြောင်းရမယ် ဥရေရေးရတယ်ဆိုလည်းဘယ်လိုအပ်တဲ့ဥရေရေးတဲ့ရှင်းနေမျိုးရောမျိုးတဲ့ဥရေရေးတဲ့
အခုကလည်းဒီဆိုရှယ်မီဒီယာတွေတိတ်ပြီးတော့ခက်စားလာတော့ဆိုရှယ်မီဒီယာတွေမှာမကြာခဏအမှုခင်းကိစ္စတွေပြောကြတယ်ပြောကြတယ်ဆိုရင်မကြာခင်တလောကပဲကျွန်တော်တို့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးလူကုန်ကူးခံရတဲ့အမျိုးသမီးတယောက်ကဒီသူမကျေနပ်တာကိုမြောက်ဒီ yes ကန်တို့ဘာလို့သူတို့တိုင်နေပြောတယ်ဒါသူ့အပြောပေါ့နော်တိုင်နေတိုင်တဲ့ခါမှာဘယ်သူမှရင်းမရှိဘူးဆိုပြီးနောက်ဆုံးမှလူသတ်မှုထိကိုဖျက်သွားများမျိုးတွေကျွန်တော်တို့တွေ့နေရတယ်ဒါကတော့လူမှုကွန်ရက်ပေါ်မှာရေးသားပြောဆိုနေတဲ့အချက်လက်တွေပါအဲ့တော့တခြားအမှုကင်းတွေမှာလည်းတော်များတွေ့ပါတယ်ရဲတပ်ဖွဲ့တွေကသူ့ရဲလုံငန်းပိုင်းဆိုင်ရာမှာကျွမ်းကျင်မလုံနိုင်တဲ့အခြေအနေတွေတော်များထောက်ပြနေကြပါတယ်ခင်ဗျာအဲ့တော့ဒီရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ဒေါ်မေဆူပါများပြောချင်ပါလေရဲ
တပ်ဖွဲ့ကိုအားလုံးတော့မတူပါဘူးသူချုပ်ရဲနေပါလေသူချုပ်ရဲနေမှာလည်းဒေးလိုက်ရည်ဖြစ်တဲ့အဂရိတေးရည်ဖြစ်ရပေါ့သူကြီးရမှုကလည်းပြေတော့အောင်လို့သူကဂျန်လက်ဒေးလိုက်ရည်နဲ့အဂရိတေးမှာမရှိသေးတော့မှဘာလို့ကြောင်းလို့ရရဟာရည်လဲအများကြီးသိသေးရတယ်ဒီမှာလည်းတော်တော်လေးလည်းညာရင်ရှိရဲတကယ်ကောင်းလို့ရှိနေတယ်ဆိုတော့လူလူကိုရမှာဖြစ်တယ်ပေါ့လေဒီတောင်းတာလေးပေါ့ဟိုကာမလေးရဲ့မူခံရဲပြီးတော့ဒီကုန်းကူခံရဲဒီမျိုးဆိုလို့ရှိရင်ကျမတို့ကပေါ့လေဒီကုန်းကူကတော့ဒါကဒါရာဇင်းပေါ့ကာမလေးနဲ့တွေ့တယ်ပြီးတော့မှာကောက်ရတာမှာကာမလေးနဲ့မူခံရဲပြီးဆိုတော့ဒါတရားရုံးမှာဥဒေသရပါတယ်ပေါ့အဲ့ပြီးတော့မှသူကညောင်ကြီးကိုလိုက်တာပြီးတော့မှာဒီကုန်းကူဆိုတာလေသူများလူမှရောက်တဲ့ကလူကုန်းဆိုင်ရတယ်ဆိုတော့မောင်ရဲ့တက်ဖို့မှာရဲတက်ဖို့မှာပေါ့လေဒီလိုဖြစ်ခဲ့ရတော့ဒီကောင်ငါကုန်းတော့ဒီမောင်ကြီးမှာတော့လုခဲ့ဖို့တော့ဖြစ်ဖို့ပေါ့လေအဲဒါနဲ့ဒီရောက်တော့မှလည်းလည်းအဆင်မပြေဘူးလေဒီရဲ့ဒီကြောင်ဗီဒီယိုဖိုင်နဲ့မှလည်းဒီမောင်ကြီးတွေ့ရတယ်ပေါ့
အ
တောင်တိုင်းရတော့လည်းပြန်မှာပေါ့လေဒီလိုတောင်းလာရင်ညာရလာတော့ပေါ့လေဒါနဲ့လည်းအခုချိန်မှာကိုမောင်လာရဲ့ဒီမောင်ကြီးအရင်ဆွေးဆွေးရမယ့်အချက်တာတော့ဒီကမပြောမပြောအောင်လို့ပြောပြနေစီတာပေါ့အခုကျောင်းရင်းကလည်းဒီမိုဒယ်ကြီးဖြစ်ရတဲ့ဆီမှာတော့အားလုံးအပြုံးနေနေပြောကြတယ်ပြောကြတယ်ဆိုရှယ်မီဒီယာတွေမှာလည်းအဲပေါ့လေဒါဒီလိုမျိုးပေါ့ဒီပိုင်းနေပြန်ပြီးတော့မှရေးထားရတယ်လည်းဒါရှင်းရှင်းပေါ့ပေါ့ထွက်လာတယ်ပေါ့အဲဒါတကယ်လည်းဒီမှာလည်းရေးဖို့ဆိုအကြံပေးချင်တာတော့ပေါ့လေဒါမျိုးတွေကိုတော့ပါဒီကဒီလိုအစီအစဉ်ဖြစ်နေတဲ့ဒီလိုလည်းမပြောဘူးဒါကြောင့်လည်းမှာပြောချင်တဲ့ဆိုတာဒါကြောင့်ဒီလိုမျိုးမှာတော့အမှုရတယ်
ဟုတ်ကဲ့
ဆက်မပြေးခြင်းကအားကြောင့်ဖြစ်မပြေးရလဲဒါသိကြရမယ်တောင်လဲသူတို့မှသိပါတ
ယ်ဥရောပဆောင်ဖိတ်ခေါ်ကြပါလေခင်ဗျာဟုတ်ကဲ့ဥရောပကတော့ရှင်းနေလဲဖြစ်တဲ့ခါကျတော့ရဲတွေနဲ့နေတူဟာထိတွေ့နေရတဲ့ပုံကူဖြစ်ပါလေခင်ဗျာခုနကကျွန်တော်ပြောသွားတဲ့အတိုင်းပဲရဲတွေရဲ့အမှုအကျင့်နောက်ရဲလုံငန်းပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အရင်ချင်းနေတဲ့ထူးရဲကတိုးတက်လာတာမျိုးသတိထားမိလားဘလို့ချင်းနေရှိပါလေခင်ဗျာ
ရဲတပ်ဖွဲ့အကြောင်းကိုပြောမယ်ဆိုရင်လက်ရှိဒီရဲဖွဲ့ယူဖို့ရှိတဲ့ဥရိပုံမှန်190နှစ်ပါသူကြတဲ့လုပ်ငန်းသဘာဝတာဝန်ကိုထမ်းဆောင်ရမြာဖြစ်တယ်လို့ပြတ်တမ်းလာတယ်။ဒါပေမဲ့လာကြတော့ဒါပဲတာဝန်ကပူတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ရဲအလုပ်ကိုရဲမလုပ်ရဘဲနဲ့အပေါ်မှာတိုင်ပြီးအမိတ်ပေးစနစ်နဲ့
အဲ့ဒါဘာလို့ဆိုလိုပါလဲခင်ဗျ
။ဒီရဲချုပ်အစင်းတို့ဘာလို့အစပေါ့နော်။မူလရဲနေမဟုတ်ဘဲနဲ့တက်ကအတင်ပြောင်းလာတဲ့ပုံကရဲချုပ်လုပ်တော့သူကသူကအမိတ်ပေးစနစ်ရဲအလုပ်ကအမိတ်ပေးစနစ်မဟုတ်ဘူးဗျဥပဒေအလုပ်ဗျအဲ့တော့ဥပဒေအလုပ်လုပ်တဲ့လူကအမိတ်ပေးအောင်လည်းမရဘူးဥပဒေအတီတရားနဲ့သူ့ကိုတင်ကြလက်ချင်ပြုစုပြုတော်ပေးရမှာသူတို့နားမလည်ဘူးဗျရဲလည်းဆိုဆိုတာဘယ်နှမှာရှိမှန်းတော့မှတချို့ရှာမပနိုင်ဘူးရဲလည်းဆိုရတယ်မပြည့်မစုံခဲ့တော့သူတို့တွေကအခုချင်းစကန်နေမှာများတော့ပြည့်40လောက်ပဲရှိတယ်ကျေးဇူးတော့ပြတာပဲလို့တကယ်မရှိဘူးအဲ့တော့ဒီလူတွေကိုဘယ်လိုမှသူတို့အကာအကွယ်မပေးနိုင်ဘူးအကာအကွယ်မပေးနိုင်တဲ့ပြည်သူတို့ကိုသူတို့တော့မကာအကွယ်နိုင်လို့သူတို့ဓာတ်နဲ့လက်ကုတ်တဲ့လူကိုဒီလူကဖမ်းမိနေရတဲ့ဘဝရောက်
စနေပါမယ်ကျွန်တော်တစ်ချိန်တည်းမှာကျွန်တော်မြင်ချင်တာကရဲအောက်ခြေအစစ်စစ်မှာလက်စားမှုတွေလိုင်းကြီးပြရတာဒီပြဿနာကြီးလည်းကျွန်တော်တို့တော်တော်များများအရင်ကရှိခဲ့ပါတယ်အခုပြောင်းလဲလာတဲ့အာဒီလက်စားမှုတိုက်ဖြစ်မယ်ဆိုတဲ့အဆိုအလက်ထက်မှာရောထူးခြားမှုတိုးတက်မှုရှိပါလား
မရှိပါဘူးဘာဖြစ်လို့ဆိုသူတို့ကပုံစံတော့တန်ကိုမခိုင်းနိုင်ဘူးအလုပ်တန်ကိုမခိုင်းနိုင်တဲ့အခါကျတော့လုပ်နေတာတွေကကြားသိနေရပါတယ်ဥပမာဆရာမပြောသွားလို့ပေါ့ကျဲအလုပ်မလုပ်ချင်ဘူးပတ်ဆိုင်ရမှလုပ်ချင်တယ်ဆိုတဲ့ပေါ့အမှုသွားတိုင်းနဲ့ဘောလုံးပုတ်လွတ်တယ်အဲ့တော့တကတရားလို့ဒီတရားမှတကဘောလုံးပေါ်ပြန်ပုတ်တယ်အဲ့ဒါနဲ့ပဲလင်းလင်းကန်ကန်နောက်ဆုံးတော့သူ့ဘာသာသူပဲဆုံးဖြတ်ခြင်းနဲ့လူသားမှုဖြစ်ရတဲ့ဆိုအိမတာမကိုကျွန်တော်တို့နိုင်ငံမှာစိတ်မကောင်းလို့ဖြစ်ရတဲ့ကိစ္စပါ
ကိုဥရောပဆန်အောင်ဒေါ်မေဆူလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာတော်ရရှင်နေကျွန်တော်ဖိတ်ခေါ်ခြင်းပါလေအရင်ဆုံးကိုစောလင်ဖိတ်ခေါ်ခြင်းပါလေ ကိုစောင်းလင်းတူတူတူဆွေးနွေးလို့ရပါတယ်ကိုစောင်းလင်းကရံပြဲမျိုးပါပါတဲ့
ဟုတ်ကဲ့ရောခင်ဗျာရံပြဲမျိုးမှာတော့ရေးရတော့ရေးရရလုံဖုံးလုံးကြီးကတော့တော်တော်လေးတိုးတက်နေပါတယ်ဘာဖြစ်နေလဲဆိုတော့ဟိုလမ်းကစားဝိုင်းနဲ့အရေးဆိုင်ကြီးပြရာဆိုင်ကြီးကတော့နေပြီးတော့လိုက်ပြီးတော့အရှင်းကြီးဆုံးလို့လာတာနေပါတယ်လမ်းတို့ဟိုကျွန်တော်ရေးဆိုင်ရှိမှာအရေးမျိုးကတဖြစ်ပြီးဘာလို့လဲဆိုတော့စိုက်ဆိုင်ရှိတယ်ဒီရလို့ရှိရင်ဆဲဆဲဆိုဆိုရရလေးလေးလည်းဒီလိုလေလမ်းမခိုင်းမလို့ရအောင်ပြုပါလေညာ
ကျွန်တော်အညာမီအောင်ကြီးကောင်ကြီးကြားပါလားခင်ဗျာတူတူတူဆွနေမြင်မြလို့ရပါတယ
်တရားဥပဒေဆိုလို့ရတယ်ရက်ရအေးချမ်းပါရကြီးရရဲကြီးရဲ့အပြည့်ပြည့်လို့တော့မရဘူးကကျွန်တော်တို့တူးချင်းကြီးရဲ့စိတ်ကြက်တာလေကျွန်တော်တို့လိုပါတယ်ကျောင်းဆယ်ကျော်အဖိုးကြီးကလာစပုံးနဲ့စပုံးနဲ့ဟိုငါလာတမီးလေးကိုမတူးချင်းလို့ချင်းပုံမရရလို့မှဖြစ်ရတယ်ရဥပဒေဒီမှာရှင်ဖြစ်တဲ့ရှင်လူကတရားရုံးကိုခဏနဲ့ထုတ်ပြဖို့ကြာအဲ့တော့တူချင်းကြီးရဲ့စိတ်ကြက်တာလေတွေ့ရတယ်ကအများကြီးမှာရဲတောက်တဲ့အင်အားလေနေတော့ရဲကြီးတဲ့အပြည့်ပြည့်လို့မရဘူးကဘာလို့ဒီလိုလဲရဲတွေအားနည်းချက်ရှိတယ်လို့အားပါချက်ရှိတာတွေလည်းရှိတာလေကျွန်တော်တစ်ချက်ပဲပြောပါမယ်ကျွန်တော်ပြောနေအတွင်းကကျွန်တော်နဲ့ဆိုင်တာကကာလာသေးက၆၆မိုင်နဲ့၅ခါလို့မှာ၆၈ရက်၇လ2000ခုနှစ်လာရှိလာပြီးတော့ဖြစ်သွားတဲ့ရေတောင်ဆေးကုမ္ပဏီတန်းရှိဥက္ကမကြီး၅၉ခုအားအပတ်ခါရတဲ့ဒီကမှုပေါ့ဗျာအဲ့ဒီမှာကျွလုံးနဲ့ဒီကခံလို့ရန်ကုန်တိုင်းရက်တောက်ခွဲကပြီးတော့မာလီ30အတွင်းကိုခေါ်ထုတ်ပြီးတော့ဖမ်းဆီးနိုင်ရတာလေဗျာတပ်ပြေကံပြည်စီအထောက်အားနဲ့ခံရလို့ပါဒါတွေကရဲတွေရဲ့အတာပြက်ပေါ့ဗျာ
ဟုတ်ကဲ့
ဟိုအားလဲချက်တွေရှိတော့ရှိမှာပေါ့အဲ့အားနည်းချက်တစ်ခုနှစ်ခုတွေ့ရမယ်ရဲတောက်ခွဲအကုန်လုံးရဲ့အားနည်းချက်ပါဆိုလို့ရှင်တော့တရားမီးလောင်းမပြဘူးလို့တော့ကျွန်တော်အဲ့လိုပဲတုံးတက်ပါတယ်ကျွန်တော်ရဲတောက်ခွဲဝင်တော့ပါဘူးခင်ဗျာအများကြီးအောင်ကြီးလာကြည့်လို့တက်လာတယ
်ကိုထုံးကူကူလီလိုင်းပေါ့မှာကြားပါလားကိုထုံးကူကူတူတူတူဆွနေမြမြလို့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်ကူရကနည်းနေရလားဒါမှမဟုတ်သူတို့ကဟိုကနီးပညာပဲဒါနေပါနေရတော့ဒီအခုကကျွန်တော်နိုင်ငံမှာဟိုလိုလေးအာနီးပညာတိုးတက်နေတယ်ကျွန်တော်နိုင်ငံကအခုကဟိုတိတ်ပြီးတော့မကြလေးပြီဒီလိုင်း၃နာရီဝင်ကြတာတွေကြီ
း
အခုကလိုင်းပေါ်မှာတွေကလူလိမ်ငယ်သားများရအများကြီးတွေ့နေရတယ်ဒါတွေသူတို့ကမမြင်တာမတွေ့တာဒါမတိုင်လို့အရေးကြီးတာဒါမှမဟုတ်
ဟုတ်ကဲ့ကျွန်တော်မေးကြည့်ပေးပါမယ်ကိုထုံးကိုကျေးဇူးပါကျွန်တော်ဒေါ်မေဆိုးကိုပြန်ဖိတ်ခေါ်ချင်ပါတယ်မမေဆိုးကြားပါလားခင်ဗျာ
ဟုတ်ကဲ့
ပါအဲ့ဒီကစမုကိစ္စလေးသူကတော့ရှင်တွေဆွေးနွေးတာပဲပြောခင်နောက်ဆုံးကိုထုံးကိုကိုမေးတဲ့မိကုံးလေးကိုပဲတို့တို့ကျွန်တော်အရင်မေးချင်ပါတယ်မြန်မာနိုင်ငံမှာစိုက်ဘာပိုလိစ်ဆိုပြီးတော့တသက်ရှိနေပြီလားခင်ဗျာ
အဲ့ဒါတော့ဒီစိုက်ရော်လေးဟိုလိုမျိုးတရားဝင်တော့ဘာမှမသိဘူးလေ
ဟုတ်ကဲ့ဟုတ်ကဲ
့ဘာနဲ့ပတ်သက်လို့လ
ေဟုတ်ကဲ့ဟု
တ်ကဲ့ဒီလိုနဲ့ကျွန်တော်များများတော့လုပ်နေတာလို့ထင်တ
ယ်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကခုနကသရော့ရှင်တွေဆွေးနွေးသွားတဲ့အထဲမှာရဲလုပ်ငန်းပိုင်းဆိုင်ရာနဲ့ပတ်သက်လို့သရော့ရှင်တူကတော့အာဒီခုနပြောလို့နေမြေတွေမှာသူနေတွေမှာခုနအာဂိလက်စားမှုချင်းတွေပြောတယောက်ကတော့တယောက်တွေစုမှုမှာရဲတစ်ခုတည်းတောင်းဝင်ရှိဘူးတခြားအဖွဲ့စည်းမှာတောင်းရှိလို့ဆွေးနွေးပါတယ်ကျွန်တော်မေးချင်တဲ့ကိစ္စကတော့ရဲတင်နန်းကျောင်းတွေရဲ့နဲ့ပတ်သက်လို့ပါရဲတင်နန်းကျောင်းတွေကနေပြီးတော့ရဲလက်ဆွဲနဲ့ပတ်သက်လို့တေးချာချာချက်ချက်နနဒီရဲတပ်သားတွေကိုပညာပေးနိုင်ရလားရဲတပ်သားတွေကရောရဲလက်ဆွဲနဲ့ပတ်သက်လို့ကြည်ညင်းညက်ရှိကြရလားဒေါ်မီဆိုးရဲ့အမြင်သိချင်ပါတယ်
ရက်တာရေရက်တာဝင်တယ်ဆိုလို့ရှိရင်ခုလည်းအရှင်းနဲ့ဝင်လို့ဆိုရင်ရက်တာကဒီမှာ6လောက်ပေးရတယ်ရက်တာ6လောက်ပေးရတယ်ဒီမှာလည်းသူကဒီမှန်းကဒီမှန်းကလည်းအများကြီးပေါ့အဲ့ဒီမှန်းကလည်းလွန်ခဲ့တဲ့2000ကျင်းကျော်လောက်ကနေဒီမှာရေးတဲ့ server ရှင်တွေနေရလို့ဒီမှာတွေ့ရတယ်အဲ့တော့6လောက်ရေးနေတာပြီးတော့ရေးလို့ဆိုရင်အရေးဒီမှန်းကနေပြီးသွားလို့ဆိုရင်ရက်တာကရောက်တယ်ပေါ့ရက်တာမှာဟိုပေါ့အဲ့ဒါဒီမှာတောင်းဆက်ပါပါလေ။ဒါကြောင့်တော့ဒါတူရလေဒီရရှိပေါ့။ဒီလောက်ဒီနေ့ဆိုရင်ကျွန်တော်ဒီလိုမျိုးမှာတစ်ခုတင်ရတယ်။ဒီ server တွေကလည်းဒီ code project တွေဒီလက်လက်ကျောင်းရလေဒီ data ကဖြစ်ကြနေပေါ့။အခုလက်ရှိအခုဒီဘက်ကဒီလိုဖြစ်နေတဲ့ဆိုရရုံးမျိုးစုံမျိုးရှိပါဘူး။အော်ကျွန်တော်တို့အနေနဲ့ဒီ server တွေလည်းပြန်ကြောင်းအောင်လည်းတင်နေလို့ပြန်ပြီးတော့မှကြီးကြီးကျယ်ကျယ်ပေါ့။အချိန်ကြီးလည်းပို့ပြီးတော့မှဒီကနေ့ဆင်းသွားလို့ရှိတဲ့ဒီမှာဆက်ပြီးတော့မှပါစေမောင်းလေးဆက်ဆက်ဖြစ်ချက်ပြီးတော့မှသူ့ကိုလည်းသိဖို့တော့ဒေဝတွေဒီဘောကျွန်တော်ရှိနေတဲ့နေရာတော့ရက်ဆက်တဲ့တစ်ခုလုံးမှာဘလောက်ကြီးပေါ့ရက်ဆက်တဲ့ကိုလက်မှန်ဆက်နေတဲ့အခုလိုခုခုကြီးနေတဲ့ဆိုတော့တော်တော်လေးကျွန်တော
်ချက်ပြီးဝိုင်းရှိရ
ချက်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီကနေ့ကျွန်တော်ကနေရာလေးလေးဒီကနေ့ဒီကနေ့ပေါ်မှာလဲဟဲ့ဒီမှာဒီလိုဆိုကျွန်တော်ဒီလိုပေါ်နေတယ်ဘာလို့ဒီမှာရှိနေတာလားဒီဆောင်ကျွန်တော်ကတော့စာပြီးလုပ်တယ်။ Community Policy စာအင်ကြံကနေသူ့ကိုပြည်သူတွေမှာဒီရဲလိုမျိုးကိုပြည်သူတွေနဲ့လက်ပြောပြီးလုပ်တာ။ဒီမှာခုပြည်သူတွေကလည်းဒီရန်ကုန်မှာဒီနေရာမှာလည်းဒီ Community Policy ကိုပြည်သူတွေကလည်းဒါလေးရှိတယ်။ဒါနဲ့ပြည်သူတွေရဲ့အလို့ပြည်သ
ီရရောက်ရှိပြီးမှဒီလူတွေရဲ့ဆက်ချက်ကဘာလို့ဒီလူတွေရဲ့ဆက်ချက်ကဘယ်လိုပြင်းပြမလဲဆိုတာဒီလူတွေရောအမှန်တော့လိုရတယ်ဘယ်လောက်ရှိတော့ဒီမှာရှိတယ်ဘယ်လုံးလုံးနဲ့အတန်းကမရှိသေးဘူးဟုတ်ဒီပြန်နေရလေအများကြီးလည်းလိုအပ်သေးရဲ့ငါတို့ကမှခြေတွေမှာဒီပတ်ပြင်းနဲ့ဆက်ချက်နဲ့နေရာသားကွာအတူတူရရဲ့ဘုံနဲ့ပေါ့ဒီရဲမှလည်းဒီရှိရပေါ့လေအထူးရုံးနေနေရတယ်ရတက်ခွက်တူဆိုလို့ရှိရင်အဲဖြစ်လာတဲ့အထူးရုံးနေမှာဆိုလေရဲရဲနေနေရတယ်နောက်တစ်ခုကဒီလိုရှိရတယ်လေအဲဒီပြည်တွေပေါ့နောက်ကြည့်ဆိုရင်ဒီနေ့ဒီလိုဖြစ်လေရဲရဲတော့ဒီလိုဖြစ်ချင်ရတယ်ရဲကဘာမှမဟုတ်ရတယ်ပေါ့ရဲဓာရီကလိုရတယ်ဒီကငိုမုန်းပြီးစိတ်နဲ့ပေါ့ပို့ပြီးရဲကိုပို့ပြီးမုန်းရတယ
်ဟုတ်
ကဲ့ဒီမှလည်းဗျာဘာလို့ဒီမုန်းကြီးဆိုလို့ရှိရင်အမှန်တော့လေဘယ်တော့တည်းရောကောင်းပြီလို့မရဘူးတရားရရားရရားဒီလေပေါ့ဒီကိုဒီရဒီရလဲအဲဒီကရောကြားလို့ရှိရင်ဥလေကြံပြဥလေဒီလေရေးပြလိုက်တာဒီကသူတရားရောက်တယ်ဘုရားလည်းအကောင်းဆုံးအကောင်းဆုံးရှိတယ်ဒီမှာလေ
ဟုတ်ကဲ့ခင်ဗျ
ာဒီတရားဥလေစေမောပြီးမှအားလုံးကမှာတော့တုံးတုံးပြေသွားမှာတော့လေ
ဟုတ်ကဲ့ကဲကျွန်တော်တော်ရှင်စာတချို့ဖတ်ချင်ပါတယ်တော်ရှင်တူကဂျွန်မင်းဝေဆိုတဲ့စာကဘာမှထူးထူးတွေလုပ်မနေနဲ့တက်ကမူကြွှေကူတွေကိုတော့ဖြုတ်ပလိုက်တယ်တရားဥပဒေစိုးမိုးသွားမယ်တဲ့နောက်တော့တော့ရှင်ဖြစ်တဲ့ကိုချင်းကြီးကလည်းကိုချင်းကြီးကလည်းဒီပြည်သေးရေးကိုပြည်သူ့လက်ထဲထည့်ပေးဖို့ပြည်သေးရေးသာသမရကိုတာဝန်ခံတော့မှတဖြည်းဖြည်းရေးဆွမ်းရည်ပြည်လာမယ်ဆိုပြီးတော့သူရေးပါတယ်ခင်ဗျာကျွန်တော်ကတော့ဦးရောဘတ်ဆောင်းကိုဒါနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကပြည်သေးရေးဝန်ကြီးဌာနကြီးအောက်မှာပါပြည်သေးရေးဝန်ကြီးဌာနကအများကပြောနေကြတဲ့တည်နေကြတာကတော့စစ်တပ်ကချုပ်ကန့်ထားတဲ့သဘောဖြစ်နေတော့အဲ့တော့ဒီကနေ့ရဲလုပ်ငန်းပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုလို့ရှိရင်တကယ်တမ်းဖြစ်နိုင်ရဲ့လားပြည်ထရေးနဲ့အခုလိုဒီဖွဲ့စည်းပုံရအခြေအနေပေါ့နော်ပြည်ထရေးကစစ်တပ်ကကင်ထားတယ်သမရကလုံမဲ့ဆိုရင်လုံလို့ရတဲ့အနေထားရှိလားဘယ်လိုမြင်ပါလဲခင်ဗျာ
မဖြစ်ဘယ်လိုမှမဖြစ်နိုင်ဘူးဒီရေရေကိုရေကတည်းကတရားရအောင်မှရှိနေတာပေါ့နော်အဲ့တော့ဒီအောင်ချန်ပယ်ပြီးတော့ရေတပ်ဖွဲ့တွေမှရောက်နေတယ်တပ်မတော်ကလူကြီးတွေရှိတယ်အဲ့ဒီလူကြီးတွေကိုတပ်မတော်နဲ့တက်ဆိုင်နေအဲ့တော့ဥပိုင်းတို့ဘာလို့ပြန်ပို့ပေးလိုက်ရဲကိုရဲလုံးနဲ့ကျွမ်းကျင်နေအောက်ကြီးကတက်လာတဲ့အရာရှိကြီးအုပ်ချုပ်ရင်ကောင်းတယ်အခုကျွန်တော်တို့နိုင်ငံမှာဖြစ်နေတာဟိုလူလူကနေဝိုင်းပြီးကူညီလိုက်လို့ပေါ်သွားတဲ့ဒေသကများတယ်လေးလုံးပြန်လူတတ်မှုမပေါ်ပါ
ဟုတ်ကဲ့ဥရောပကြီးကျွန်တော်စက္ကန့်20လောက်ပဲချိန်ရတော့လေ
မပြီးပါဘူ
းဟုတ်ကဲ့နည်းနည်းလေးချုပ်ပြီးတော့ပြောပေးပါ
အဲ့တော့ရဲတပ်ဖွဲ့ကိုတိုးတက်စေခြင်းရဲတပ်ဖွဲ့ရည်မြတ်ထုတ်ပါရဲတပ်ဖွဲ့မှာလာစာကိုတိုးပြီးပါရဲတပ်ဖွဲ့တွေကိုရဲတပ်မှာဝင်နေဆိုတာအင်တာရှားပါသွားပြီနော်ကွန်ဂရက်ဘောင်မကနေရတော့မဝင်ရများတယ်အဲ့ဒါကြောင့်ရဲတပ်ဖွဲ့မှာအင်အားတော်တော်လေးကိုနေနေတာပါ
ဥရောပကြီးကျွန်တော်တို့အချိန်လဲဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါ်မီဆိုးနဲ့ဥရောပဆန်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်ကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်ဓာတ်ရိုက်လိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပြပါခင်ဗျာ
ကိုယ်တန်းညူဆွေးနွေးတင်ဆက်သွားတဲ့ PUA တရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါ PUA အမေရိကန်အတန်ကဗိုလ်တူနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်မေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
မျိုးတုံးလူနှီးပါဖြစ်နေတဲ့ရှားပါတော်ရိုင်းတရိစံတွေကိုမှောင်ခိုခိုးထုတ်နေမှုတွေအတွက်အထူးသတိထားဖို့သတိပေးရတဲ့အဆင့်ထိရောက်လာနေပြီဖြစ်ပါတယ်ဒီတရိစံလေးတွေဟာတခါတလေကျူးလွန်တက်ဖြတ်သူတွေရဲ့ရန်ထက်လက်နက်ပစ္စည်းအစုံအလင်နဲ့စနစ်တကျဖွဲ့စည်းထားတဲ့ကဘာတလွားရာဇဝတ်ဂိုင်းကွန်ရက်တွေရဲ့လက်ချက်ကြောင့်မယုံနိုင်လောက်အောင်မြန်တဲ့နှုံနဲ့အသက်ခံနေကြရတာဖြစ်ပါတယ်။တဘာဝတော်ရင်တရိစံမှောင်ခိုရောင်းဝယ်မှုဟာဒေါ်လာဘီလျံပေါင်းများစွာပါဝင်ပတ်သက်ပြီးစနစ်တကျကျူးလွန်တဲ့နည်းမျဉ်းကျော်ဖြတ်ဖြစ်ပေါ်တဲ့ရာဇဝတ်မှုဖြစ်တာမို့တဘာဝတော်ရင်တရိစံထိန်းသိမ်းရတဲ့အတော့ကိုအန္တရာယ်ကြီးတဲ့ပြဿနာတစ်ခုပါ။ဒါဟာရှားပါမျိုးစိတ်တွေပျောက်ကွယ်မယ့်အနေအထားကိုရောက်စေတဲ့အပြင်စီးပွားရေးဖွံ့ဖြိုးမှုအတွက်အဟန့်တားဖြစ်စေသလိုလုံခြုံမှုနဲ့တည်ငြိမ်မှုအတွက်ပါထိန်းချုပ်နေတာဖြစ်ပြီးဥပဒေကိုမလေးစားရလဲရောက်တယ်လို့နိုင်ငံတကာမှုရဲ့ဆေးဝါးတရားဥပဒေစိုးမိုးရေးဆိုင်ရာယာယီအကြီးအကဲဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Glenn ကပြောပါတယ်ဒါရီကြောင့် American အစိုးရကတဘာဝတော်ရင်တရိစံမှောင်ခိုရောင်းဝယ်မှုတွေရပ်ဆိုင်းစေဖို့အတွက်ဦးစားပေးပြီးလှုံ့ဆော်နေတာပါတဘာဝတော်ရင်တရိစံမှောင်ခိုရောင်းဝယ်မှုတွေဟာအကြမ်းဖက်ဖျက်ဆီးမှုနဲ့တွေးထွက်တန်ယူဖြစ်စေပြီးအမျက်ဆွန်းရအောင်လုပ်တဲ့ရာဇဝတ်ဂိုင်းတွေရဲ့လုပ်ပုံကိုင်မုံနဲ့တိတ်ပြီးမကွာလှပါဘူး။ဒါကြောင့်လဲ INL နိုင်ငံတကာမူရဆေးဝါးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဘူရိုကကဘာတလွားတဘာဝတော်ရင်တရိစံမှောင်ခိုရောင်းဝယ်မှုနှိမ်နင်းရေးနဲ့ပတ်သက်ပြီးတိုးတက်လာစေဖို့နဲ့ဒ ဒါကိုအကောင့်ထဲပို့ဖို့အတွက်အဓိကကဏ္ဍကနေပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။တကယ်တော့မောင်းခိုးရောင်းဝယ်မှုပုံစံနောက်တစ်မျိုးကိုနှိမ်နှင်းဖို့အတွက်ကရိယာတွေနဲ့အရင်းမြစ်တွေကို INL ကတွေ့ထားပြီးသားဖြစ်နေတာမို့ဒါကိုသဘာဝတောင်းတရိဆန်မောင်းခိုးမှုအတွက်ပါသုံးနိုင်ပါတယ်လို့မစ္စတာဂလန်ကပြောပါတယ်။တောင်းတရိဆန်တွေကိုသူတို့ရှိရာနိုင်ငံတွေကနေကမ္ဘာတစ်လောကဝယ်လက်တည်းစီရောက်ဖို့အတွက်ရာဇဝတ်မှုကျူးလွန်တဲ့အဖွဲ့အစည်းတွေကမောင်းခိုးခိုးထုတ်ရမှာနိုင်ငံတကာနယ်နိမိတ်တွေကိုအတားအဆီးမရှိဖျက်ကျော်သွားနေကြတာပါ။ဒီရာဇဝတ်မှုကျူးလွန်သူတွေအတွက်နိုင်ငံတနိုင်ငံရဲ့တရားဥပဒေကသူတို့ရဲ့သွေးထွက်တန်ရုံအဖြစ်လောက်ရတွေဆက်ပြီးမကျူးလွန်အောင်တားနိုင်ပေမဲ့နောက်တနိုင်ငံကမတားနိုင်ပဲဖြစ်နေတာမို့ဒါကိုရက်ဆိုင်အောင်ကျွန်တော်တို့လုပ်နိုင်မယ်ဆိုရင်သူတို့ရဲ့လောက်ရတွေတဖြည်းဖြည်းပြတ်သုံးသွားမှာပါလို့လဲမစ္စတာဂလန်ကပြောပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကမိတ်ဆွေနိုင်ငံတွေဖြစ်တဲ့အာဖရိကအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကိုသူတို့ရဲ့လှုပ်ဆောင်မှုစုံစမ်းစစ်ဆေးမှုအရေးယူမှုနဲ့တရားရေးဆိုင်ရာလုပ်နိုင်စွမ်းတွေတိုးတက်အောင်နဲ့အစိုးရအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေတိုးလာဖို့အတွက်အကူအညီတွေပေးမှာဖြစ်ပါတယ်။တောင်ရင်ဂျရီဆန်တွေရှိရာအာဖရိကလက်တင်အမေရိကနဲ့အာရှဒေသတွေနဲ့ဒီတောင်ရင်ဂျရီဆန်ထွက်ပစ္စည်းဝယ်ယူလို့တဲ့နိုင်ငံတွေကြားဆက်သွယ်မှုတည်ဆောက်နိုင်အောင်လှုပ်ဆောင်နေပါတယ်လို့လည်းမစ္စတာဂလန်ကပြောပါတယ်။ဒီလိုလှုပ်ဆောင်ရမှာယုံကြည်မှုတည်ဆောက်ဖို့အချက်လက်ဖလှယ်ဖို့နဲ့တတိပုဂ္ဂလမောင်ခိုခိုးသက်သူတွေအစားမောင်ခိုခန်းကြီးတစ်ခုလုံးကိုပါဖမ်းနိုင်မှုအတွက်အပြန်လှန်တွားရောက်လဲပတ်မှုတွေပူးတွဲလေ့ကျင့်မှုတွေလုပ်ဖို့ပါငွေကြေးထောက်ပံ့ပေးခဲ့တာပါဆင်တွေကြံ့တွေနဲ့တခြားမျိုးတုံးတော့မဲ့မျိုးစိတ်တွေကိုရဲရဲဆက်ဆက်တပ်ဖြတ်ပြီးမှမောင်ခိုခိုးထုတ်နိုင်မှုတွေအဆုံးသတ်စေဖို့အတွက်ကဘာတလွားကျူးပန်းရံမှာအမေရိကန်အစိုးရကဆက်လက်ဦးဆောင်နေမှာဖြစ်တယ်လို့ဒီလိုကြိုးပမ်းလာတဲ့နိုင်ငံတွေနဲ့ပုံမှန်ပူးပေါင်းပြီးအတူလက်တွဲလှုပ်ဆောင်ဖို့အသင့်ရှိနေပါတယ်လို့လည်းယာယီအကြီးအကဲဒုတိယလက်ထောက်နိုင်ငံချိုင်းဝန်ကြီးဂလန်ကပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့မေဂန်ဆိုရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တင်မှာသတင်းအချင်းချုပ်ကိုကုဇော်ဝင်းလှိုင်တင်ပြမှာပါ။
အမေရိကန်နိုင်ငံကကျူးကျော်ရန်သိခါမှာခင်ဗျာ။အီရန်နိုင်ငံကကျူးကျော်ရန်စားမှုပြုလုပ်နေသည်များကာလပတ်လုံးအီရန်ဆူရကိုအထူးကြံသွားအောင်လှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုလသမဂ္ဂအထွေထွေညီလာခံမှာအင်္ဂါနေ့ကပြောကြားတဲ့မင်းငွန်းတွင်ထက်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူခွင့်ရေးချုပ်ပေါက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကစုံစမ်းစစ်ဆေးမှုပြုလုပ်ပြီးထုတ်ပြန်တဲ့အစီရင်ခံစာဟာမျှော်လင့်ထားတဲ့လောက်တိကျပြတ်သားတဲ့ယက်တိမှုမျိုးပြတ်သားခြင်းမရှိဘူးဆိုပြီးတက်ကြွလှုပ်ရှားသူတွေကဝေဖန်နေကြပါတယ်။မြန်မာစစ်တပ်ရဲ့အဲ့ဒီလှုပ်ဆောင်မှုဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်တက်ကြွလှုပ်ရှားသူတွေကရှုမြင်နေကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အတွင်းပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေမှာတိမ့်နေချတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အထိမြန်မာစစ်တပ်ကရွေကျက်ရှိရှိလူခွင့်ရေးချုပ်ပေါက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကလူတစ်ထောင်ကျော်လောက်ကိုမေးမြန်းပြုစုထားတဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေကဒုက္ခသည်တွေကိုမနစ်ကစီစဉ်ထားရတဲ့ပိုရော့ပြီးလက်ခံသွားဖို့အမေရိကန်နိုင်ငံရဲ့ဌာနကအဆိုပြုချက်ကမ်းလှမ်းထားပါတယ်။လာမယ့်နှစ်အတွင်းအာရှဥရောပလက်တင်အမေရိကနဲ့အာရေဗီယန်ကျွန်းဆွယ်တွေကရောက်လာမယ့်ဒုက္ခသည်တွေကိုပိုမိုတိုးမြင့်လက်ခံမှာမို့အခုလိုအဆိုပြုရတာလို့ဆိုပါတယ်။အမေရိကန်မှာဒီကနေ့အထိမြန်မာနိုင်ငံကဒုက္ခသည်13,000ကျော်ရှိပြီးအများစုကကင်းရင်နဲ့ချင်းတိုင်းရင်းသားတွေဖြစ်ကြပါတယ်။ကင်းရင်9,000နဲ့ချင်းက6,000လောက်ရှိတယ်လို့ဆိုပါတယ်။အခုချိန်ထိအမေရိကန်ကိုမြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်နဲ့နိုင်ငံရေးခလုံးဝင်တောင်းခံသူစုစုပေါင်း23,000ရှိပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါခင်ဗျာ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်လွှင့်အင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ်။ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6,900အထိလိုင်းနူမီတာ24,50,51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှိမြန်တဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်ပွဲရနေ့တနေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.